Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2022ခုနှစ်အောက်တိုဘာလ25ရက်အင်္ဂါနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်တော်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00ထိစတင်ထုတ်လွှင့်ပေးနေပါပြီရှင်ラインドミーター32 kHz 9383ညနဲ့9383ညラインドミーター51 kHz 9885တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ရုပ်တံကပါရှုစားနိုင်ကြပါတယ်ရှင်ဒီကနေ့ညအတွက်အစီအစဉ်တွေကိုတော့ကျွန်မစုမုံကအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးမှာပ
ါမင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝန်လိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့ဖားကန့်လေကြောင်းတိုက်ခိုက်မှုကြောင့်သေဆုံးသူ60ရှိတယ်လို့ KIO ကသတင်းထုတ်ပြန်ပါတယ်အာဆီယံအနေနဲ့အတိုက်ခံအင်အားစုတွေကိုအသိအမှတ်ပြုရေးအခုသတင်းပတ် CEO ဘက်မှဆွေးနွေးဖို့ရှိတယ်လို့ဆိုပါတယ်ဗြိတိရှ်ဝန်ကြီးချုပ်တဲ့အဖြစ်ရီရှိဆွနတ်ကိုဗြိတိပြင်ကနေအသိအမှတ်ပြုလိုက်ပါပြီဒီသတင်းနဲ့အပါအဝင်တခြားထူးခြားတဲ့သတင်းတွေကိုတော့ဥတ္တမောင်သားနဲ့အတူတင်ပြပေးသွားမှာပါခင
်ဗျဟုတ်ကဲ့ပါရှင်ဒီလိုမျိုးထိတ်တန့်ရောက်သတင်းတွေနဲ့အတူဒီကနေ့ညမှာတင်ဆက်ပေးမယ့်ဆက်သွယ်မေးမြန်းချက်တွေထဲမှာတော့ကချင်လက်နက်ကိုင်တပ်ဖွဲ့ KIA ရဲ့တပ်မဟာ6နယ်မြေဖားကန့်ဒေသအနှံ့ပါကိုမြန်မာစစ်တပ်ကနေဘုံကျဲတိုက်ခိုက်ခဲ့တဲ့နောက်ပိုင်းတေဆုံးထိခိုက်ဒဏ်ရာရသူပျောက်ဆုံးနေသူစတဲ့အသေးပျောက်စီးရင်နေနဲ့ပတ်သက်လို့ KIO ဘက်ကို VOA ကဆက်သွယ်မေးမြန်းကြည့်ခဲ့ပါတယ်
။တေဆုံးတဲ့ဒီလူနာအလောင်းနဲ့ပေါ့နော်30နဲ့ခုနှစ်ဦးရှိပါတယ်။အခုနာမည်မသိဘဲနဲ့အလောင်းပဲကျန်နေတဲ့ဟာတော့13ဦးရှိပါတယ်။နောက်ပျောက်သွားတာလည်း10ဦးထက်ရှိပါတယ်။ဆိုတော့အခုလိုလိုဆေးရတော့ဒီတေဆုံးသွားတာတော့60အယောက်60ပေါ့နော်။
ကိုင်ဝရဲ့တည်င်းနဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးနဲ့ VOA ဆက်သွယ်မေးမြန်းချက်နောက်ပိုင်းမှာပြည့်စုံနားဆင်ရပါမယ်။နောက်အင်းစိန်ထောင်ဘုံခွဲပောက်ကွဲမှုရဲ့နောက်ပိုင်းမှာတော့ဒေါန်ဆန်းစုကြည်အတွက်ထောင်ဝင်စာပေးခွင့်နဲ့ကန့်သက်ခံရတာအပါအဝင်ထောင်တီးတီးကတရားခွင်နေနဲ့ထောင်ဝင်စာပေးပို့မှုအခြေအနေနောက်ဒီကနေ့မှာပဲဗြိတိန်နိုင်ငံရဲ့ပထမဆုံးအိန္ဒိယနယ်ပါတစ်ခုကိုဗြိတိန်ဝန်ကြီးချုပ်အသစ်ဖြစ်တဲ့ရွေးချယ်တင်မြှောက်လိုက်တဲ့အကြောင်းစတဲ့ဆက်သွယ်မေးမြန်းချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။အခုချိန်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုကိုစော်ဝင်းလိုင်နဲ့ဦးတမောင်တန်းတို့ပြောပြပေးကြပါလိမ့်မယ်ရှင
်။ကချင်တိုင်းသားလက်နက်ကိုင်အဖွဲ့ KIA ရဲ့တပ်မဟာ6နယ်မြေဖားကန့်ဒေသမှာတနင်္ဂနွေနေ့ညကမြန်မာစစ်တပ်ကလေကြောင်းကဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်အင်္ဂါနေ့ညပိုင်းအထိတေဆုံးသူ60ရှိပြီးထိခိုက်ဒဏ်ရာသူ55ယောက်ရှိတဲ့အကြောင်းနဲ့ပျောက်ဆုံးနေသူတွေလည်းကျန်နေသေးတဲ့အကြောင်းကချင်လွတ်မြောက်ရေးအဖွဲ့ KIO ရဲ့သတင်းနဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးက VOA ကိုပြောပါတယ် KIO ကချင်လွတ်မြောက်ရေးအဖွဲ့တီထောင်တဲ့62နှစ်ပြည့်အခမ်းအနားအကျိုးဂီတဖျော်ဖြေပွဲကျင်းပနေချိန်မြန်မာစစ်တပ်ကလေကြောင်းကဘုံကျဲတိုက်ခိုက်ခဲ့တာပါစစ်ကောင်စီဘက်ကတော့ဘုံကျဲတိုက်ခိုက်ခဲ့တဲ့နယ်မြေဟာ KIA ရဲ့ CA လှုပ်ရှားရာနယ်မြေဖြစ်ပြီးအရသားတွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တယ်ဆိုတာမဟုတ်တဲ့အကြောင်းသတင်းထုတ်ပြန်ထားပါတယ်လူမျိုးရေးစခန်းတွေကို KIA နဲ့ PDF လက်နက်ကိုင်အဖွဲ့ပူးပေါင်းပြီးအချင်းချင်းတိုက်ခိုက်ခဲ့တဲ့အတွက်လိုအပ်တဲ့အတိုင်းတန်ပြန်ဆောင်ရွက်ခဲ့တာဖြစ်တယ်လို့နိုင်ငံတကာလက်နက်ကိုင်ပြည်ပကဆိုင်ရာဥပဒေတွေနဲ့အညီထိတွေ့တိုက်ခိုက်မှုဆိုင်ရာစစ်မင်းတွေကိုလိုက်နာပြီးလုံခြုံရေးလုပ်ငန်းတွေကိုဆောင်ရွက်ခဲ့တာလို့သတင်းထုတ်ပြန်ပါတယ်။အဲ့ဒီတိုက်ခိုက်မှုဟာနိုင်ငံတကာလူသားချင်းစာနာထောက်ထားမှုအရသားတွေကိုအကာအကွယ်ပေးရမယ့်တာဝန်ဝတ္တရားအလေးမထားကြောင်းပြသတဲ့လို့ရအဖြစ်မြန်မာနိုင်ငံမှာရှိနေတဲ့ဥရောပသမဂ္ဂယုံနဲ့အမေရိကန်အပါအဝင်အနောက်နိုင်ငံတန်ယုံ16ခုတို့ကလည်းပူးတွဲညင်ညာချက်ထုတ်ပြန်ဝေဖန်ပါတယ်။မြန်မာစစ်ကောင်စီနိုင်ငံရေးဌာနကတော့အမေရိကန်နိုင်ငံအပါအဝင်အနောက်နိုင်ငံတချို့ရဲ့ထုတ်ပြန်ချက်တွေနဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောရေးဆိုခွင့်ရှိသူတို့ရဲ့တာဝန်မဲ့ပြောဆိုချက်တွေအပေါ်ပြင်းထန်စွာကန့်ကွက်ကြောင်းဒီကနေ့ကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ
။ကချင်ပြည်နယ်ဖားကန့်ဒေသမှာအနည်းဆုံးလူ50ထက်မနည်းသေဆုံးသွားခဲ့အောင်စစ်တပ်ကလေကြောင်းကနေတနင်္ဂနွေနေ့ကတိုက်ခိုက်ခဲ့တာဟာလူသားမျိုးတွေပေါ်ကျွလွန်တဲ့ရာဇဝတ်မှုမြောက်ပြီးအပြည့်ပြည့်ဆိုင်ရာတရားရုံးကိုလွှဲတင်တယ်လို့အလူခွင့်ရေးစောင့်ကြည့်အဖွဲ့ Human Rights Watch HRW ကအင်္ဂါနေ့ကပြောလိုက်ပါတယ် HRW ရဲ့သုတေသီမန်နီမောင်ကအခုလိုဆိုပါတယ
် Really really need to see the UN Security Council step up I mean they really should be passing this resolution
ကုလသမဂ္ဂလုံခြုံရေးကောင်စီကဓာတ်တဲ့ပူပြီးတိုးလှုပ်ဆောင်ဖို့တကယ့်ကိုလိုနေပါတယ်လို့မန်နီမောင်က AP သတင်းကိုပြောသွားခဲ့တာပါမြန်မာစစ်တပ်ကိုလက်နဲ့တင်ပို့တာပိတ်ဆို့အရေးယူဖို့ဆုံးဖြတ်ချက်တရက်ကိုချမှတ်ဖို့လဲသူကကုလသမဂ္ဂကိုတိုက်တွန်းလိုက်ပါတယ်။ဆေးရဆွေးမှုတွေကိုကျွလွန်တဲ့အထောက်အထားတွေရှိနေတာကြောင့်အနေဆုံးတော့အပြည်ပြည်ဆိုင်ရာတရားရုံးကိုပို့တင်တယ်လို့လဲသူကဆိုပါတယ်။လမ်းတွေကိုမြန်မာစစ်တပ်ကပိတ်ထားတာကြောင့်ဒါအရသူတွေစိတ်ကူးလို့မရအောင်တားဆီးထားတယ်လို့ဖြစ်နေတယ်လို့လဲသူကပြောသွားပါတယ်။မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေတိုးများလာတာနဲ့ပတ်သက်ပြီးအာဆီယံနိုင်ငံကြီးဝန်ကြီးတွေကအင်ဒိုနီးရှားနိုင်ငံမှာတွေ့ဆုံဆွေးနွေးကြဖို့ရက်ပိုင်းအလိုမှာအခုလိုဘုံကျဲတိုက်ခိုက်တာဖြစ်ပါတယ်
ကျေးရွေးဖွဲ့ရဲ့60နှစ်မြောက်နှစ်ပတ်လည်နေ့အကျိုးဖြစ်ခီတာဖြောပြပွဲတက်ကိုအနမ်ပါကြေးရွာမှာကျင်းပနေစစ်တပ်ကလေကြောင်းဝါနေဘုံကျဲတိုက်ခိုက်ခဲ့တာကြောင့်ခရိုင်အမှုဒန်းပါဝင်အရက်သား50ထက်မနည်းတိတ်ဆုံးသွားခဲ့ရတာဖြစ်ပါတယ်မြန်မာတိုက်ခန့်တွေကိုအာဆီယံဘက်ကတရားဝင်အသိအမှတ်ပြုဆက်ဆံဖို့နဲ့မြန်မာနိုင်ငံကိုအာဆီယံအဖွဲ့ဝင်အဖြစ်ကနေရပ်ဆိုင်းရေးကိစ ဝင်းမှာမြန်မာနဲ့ပတ်သက်တဲ့အာဆီယံဘုံသဘောတူညီချက်900ကိုပြန်လည်သုံးသပ်ဖို့အပြင်တခြားရွေးချယ်စရာနည်းလမ်းတွေကိုအာဆီယံနိုင်ငံရေးဝန်ကြီးတွေဆွေးနွေးဖို့ရှိပါတယ်။ဒါကြောင့်လည်းမြန်မာနိုင်ငံအရေးပိုပြီးထိရောက်တဲ့ချင်းကပ်မှုပုံစံထိုင်းပညာရှင်တွေရဲ့သဘောထားနဲ့သုံးသပ်ချက်တွေကို PPS သတင်းကရေးသားထားတာဖြစ်ပါတယ်။အမျိုးသားညီညွတ်ရေးအစိုးရ NUG နဲ့တိုင်းဒေသနဲ့ကိုင်အဖွဲ့တွေကိုတိုက်ရိုက်ထိတွေ့ဆက်ဆံဖို့လိုပြီးတွဲဆုံဆွေးနွေးနိုင်အောင်တာဝန်အနှင်းဖို့ဖြည့်ဆည်းပေးဖို့လိုအပ်မဲ့ကြောင်းထိုင်းနိုင်ငံတမဆတ်တက္ကသိုလ်အာရှရေးရာလေ့လာရေးဌာနကပမောက္ခဒူယာဘက်ပီချာရုရှ်ကလည်းပြောပါတယ်ဒီချိန်ထဲမှာပဲအာဆီယံအနေနဲ့မြန်မာနိုင်ငံကအမျိုးမျိုးသောအကြအတဲတွေကိုဖြည့်ရှင်းဖို့အတွက်အလုံးမဖြစ်တဲ့ဘုံသဘောတူညီချက်900အစားတရားခိုင်မာတဲ့လုပ်ငန်းအစီအစဉ်တရားနဲ့အစားထိုးလှုပ်ဆောင်တဲ့ကြောင်းအာဆီယံကောင်းဆောင်နေထိုင်မနေ့အောက်တိုဘာလ24ရက်နေ့မှာအရဖက်လူဒုအဖွဲ့အစည်း459ဖွဲ့ကပေးပို့တဲ့ပူးတွဲစာထဲမှာတောင်းဆိုထားပါတယ်မြန်မာနိုင်ငံကိုလုံခြုံစိတ်ချဂုဏ်သိက္ခာရှိရှိပြန်နိုင်ရေးအတွက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထောက်ခံကူညီမယ်လို့ဘင်္ဂလားဒေ့ရှ်ဆိုင်ရာအီရန်သမ္မတကြီးမန်ဆူချဗိုရှိကပြောပါတယ်ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခါစီနာကိုဝန်ကြီးချုပ်အိမ်တော်မှာတွားရောက်တွေ့ဆုံခြင်းမှာအီရန်သမ္မတကြီးကသူ့နိုင်ငံရဲ့ရည်တည်ချက်ကိုပြောခဲ့တာလို့ဝန်ကြီးချုပ်ရဲ့ပြောရေးဆိုခွင့်ရှိသူအီဆနူကာရင်ကတွေ့ဆုံပြီးတဲ့နောက်မှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ်ခင်ဗျာ
ပြည်ထိုင်ပြင်းချားလ်စ်ကအစိုးရဖွဲ့ခိုင်းပြီးတဲ့အခါမှာရရှိဆူနက်ကပြည်ထိုင်နိုင်ငံရဲ့ဝန်ကြီးချုပ်ဖြစ်လာခဲ့ပါတယ်ဆူနက်ကဘီအန်ချားလ်စ်ကိုဘတ်ကင်ဟမ်မန်းတော်မှာဒီနေ့အင်္ဂါနေ့မှာပဲတွားရောက်တွေ့ဆုံခဲ့တာပါဝန်ကြီးချုပ်တာဝန်ကိုလက်ခံပြီးတဲ့နောက်လက်ရှိရင်ဆိုင်နေရတဲ့စီးပွားရေးအကြတဲတွေကိုချက်ချင်းကြိုက်တွေဖြည့်ရှင်းသွားမယ်အကြောင်းနဲ့တာဝန်သိမှုတာဝန်ခံမှုရှိတဲ့ဂုဏ်သိက္ခာရှိတဲ့အစိုးရတရက်ကိုဥဆောင်သွားပါမယ်လို့ဝန်ကြီးချုပ်သိက်ဆူနက်ကအခုလိုပြောလိုက်ပါတယ
် The government I lead will not leave the next generation your children
ကိုကမပေးနိုင်ခဲ့တာကြောင့်ကျွန်တော်ဥဆောင်တဲ့အစိုးရကနောက်မျိုးဆက်ခမည်းတော်ရဲ့ကလေးတွေမျိုးတွေအတွက်အကျွေးချန်ထားခဲ့လိမ့်မယ်မဟုတ်ပါဘူးစကလုံးနဲ့တိုင်းပြည်ကိုစီးလုံးလိုက်မယ်မဟုတ်ပါဘူး။လောက်ရက်တွေနဲ့သာတိုင်းပြည်ကိုစီးလုံးညှင်းချုပ်အောင်လုပ်ပါမယ်လို့သူကပြောသွားခဲ့တာပါ။ Charles Bien ဟာ Richie Sunak ကိုမခံထားမိမှာပဲ Miss Lizzie Truss ရဲ့ဝန်ကြီးချုပ်ဖြစ်ကနှုတ်ထွက်စာကိုလက်ခံခဲ့ပါတယ်။ Sunak ကပြည်ထိုင်နိုင်ငံကြုံတွေ့နေရတဲ့စီးပွားရေးပြဿနာတွေကိုချက်ချင်းကိုင်တွယ်ဖြေရှင်းရမှာပါ။အစိုးရအဖွဲ့ကလည်းချက်ချင်းခံထားလိုက်မယ်လို့မျှော်လင့်ထားကြပါတယ်။ Sunak ကအသားရောင်ရှိတဲ့လူမျိုးတွေတဲကပထမဆုံးအိန္ဒိယနယ်ပွားပြည်ထိုင်ဝင်ကြီးချုပ်လည်းဖြစ်ပါတယ်။သူဟာအသက်42နှစ်အရွယ်ပဲရှိသေးပြီးအနှစ်နေရာအတွင်းမှာအငယ်ဆုံးပြည်ထိုင်ဝင်ကြီးချုပ်လည်းဖြစ်ပါတယ်။သူဟာဒီနှစ်အတွင်းတတိယမြောက် Conservative Party ခေါင်းဆောင်ဖြစ်တဲ့အတိုင်းအမျိုးမျိုးကွဲနေတဲ့ပါတီကိုစီးလုံးညီညွတ်အောင်လည်းလှုပ်ဆောင်ရမှာဖြစ်ပါတယ
်။အန်တန်ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9383ညနဲ့9383ညပိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနစ်တကျမှာလိုင်းလမ်းမီတာ190 kHz 1505ကနေပြန်ထုတ်လွှင့်ပေးနေပါသေးရှင
်ပြည်အမေရိကန်တာကနေအင်္ဂါနေ့ညပိုင်းသတင်းတွေကိုဆက်လက်ကြီးညပေးနေတာပါခင်ဗျာရုရှားတပ်ဖွဲ့တွေဟာယူကရိန်းနိုင်ငံအတွင်းကအရဖက်အခြေခံအဆောက်အုံတွေကိုပြစ်မှတ်ထားတိုက်ခိုက်နေတဲ့အတွက်ပြန်လည်တိစောက်ရေးလုပ်ငန်းတွေအများဆုံးလုံနိုင်ရင်ဝိုင်းဝန်းကူညီပေးကြဖို့ဥရောပကော်မရှင်ဥက္ကဋ္ဌအာဆူလာဗန်ဒယ်လီယန်ကဒီကနေ့အင်္ဂါနေ့မှာတောင်းဆိုလိုက်ပါတယ်။ဆောင်းရာသီကိုနီကလာရန်နဲ့အမျှယူကရိန်းနိုင်ငံအတွင်းမှာရေဒန်းငွေနဲ့လျှက်စင်မီပြတ်တောက်တော့အောင်ရုရှားကရည်ရွယ်လှုပ်ဆောင်နေတယ်ဆိုတာသိတာနေကြောင်းဂျာမနီနိုင်ငံဘာလင်မြို့မှာကျင်းပတဲ့ယူကရိန်းနိုင်ငံပြန်လည်ထူထောင်ရေးဆိုင်ရာညီလာခံမှာဥရောပကော်မရှင်ဥက္ကဋ္ဌကပြောကြားလိုက်တာပါ။ရုရှားကယူကရိန်းကိုစတင်ကျူးကျော်တိုက်ခိုက်ခဲ့တဲ့အချိန်ကစလို့ရှစ်လတာကာလအတွင်းမယုံကြည်နိုင်လောက်အောင်ပျက်စီးဆုံးရှုံးမှုတွေဖြစ်ပေါ်ခဲ့တယ်လို့သူကပြောပါတယ်။ဒီညီလာခံကလည်းယူကရိန်းကိုဘလောက်ကူညီမယ်ဆိုတာနဲ့နိုင်ငံရေးအရသဘောတူညီချက်ရယူတာမျိုးတော့ပေါဝင်မှာမဟုတ်ဘူးလို့ဆိုပါတယ်ခင်ဗျာ
။အမေရိကန်တရားရေးဌာနကတရုတ်ထောင်လိုင်းရာရှိနှစ်ကိုရှုဝဲသတင်းတွေခုတ်ယူမှုနဲ့တရားစွဲဆိုလိုက်ပါတယ်။ Huawei ကုမ္ပဏီပေါ်အမေရိကန်အစိုးရကတရားစွဲဆိုခဲ့ရမှာအဲ့ဒီအမှုနဲ့ပတ်သက်တဲ့သတင်းချက်လက်တွေကိုရရှိဖို့အတွက် အဆိုပါတရုတ်ထောက်လှမ်းရေးအရာရှိနှစ်ဟာအထူးဆောင်စံထောက်လှမ်းရေးဌာန FBI မှာအလုပ်လုပ်နေသူတယောက်ကိုတိမ့်သွင်းစီရင်ခဲ့တယ်လို့တရားရေးဌာနရဲ့ဆွဲဆိုချက်ကဆိုပါတယ်တကယ်တော့အဲ့ဒီ FBI ဝန်ထမ်းဟာတံပြန်ထောက်လှမ်းရေးရဲ့ဝန်ထမ်းတယောက်ဖြစ်နေပါတယ်တရားရေးဌာနကတရုတ်နိုင်ငံသား73ယောက်ကိုအမှု3ခုနဲ့တရားဆွဲဆိုထားပါတယ်ခုအမှုပါမှာပါတဲ့သူတို့နှစ်ယောက်ကတော့ဒေါင်ခဲနဲ့ဂျန်ဝိုင်တို့ဖြစ်ကြပြီးတရုတ်ပြည်မှာနေထိုင်ကြသူတွေဖြစ်ပါတယ်ဟွာဝေးကုမ္ပဏီဟာအမေရိကန်နိုင်ငံရဲ့လုံခြုံရေးကိုချိတ်ချောက်နိုင်တဲ့နည်းပညာတွေရှိနေတယ်လို့အမေရိကန်ဆိုးရွားကရှုမြင်ပါတယ်။နည်းပညာကဏ္ဍကအမေရိကန်ကုမ္ပဏီတွေပြုတ်သွားအောင်တရုတ်ဆိုးရွားရဲ့အဆင့်အသီးသီးမှာလိန်လဲလှက်ဖြားခိုးယူတာတွေကိုပေါင်းဆက်ညှိနှိုင်းလှုပ်ဆောင်နေတာကျွန်တော်တို့တွေ့ရပါတယ်လို့ FBI ညွှန်ကြားမှု Christopher Ray က FBI ရဲ့ Internet စာမျက်နှာသတင်းစာရှင်းလင်းပွဲမှာပြောထားပါတယ
်။မြောက်ကိုရီးယားဟာနောက်ထပ်နျူကလ িয়ার ဆန္ဒမှုပြုလုပ်ဖို့အဆင့်အသစ်ဖြစ်နေပုံရတယ်လို့တောင်ကိုရီးယားသမ္မတယွန်းဆုယိုကပြောပါတယ်။
북한은 최근 유례 없는 빈도로 탄도 미사일 발사를 비롯한
남코리아가 맞정부의 쟁의에 뜻내 맞자대긴 칼라데마 동지 산타 삐루무리 럭상가데에빈 얀로레 어뷰무네 첸쳐 뼈수라리레 럭케바레 에리 럭야데하 쿠라타마가 룬뇽이 강시의 송챵챵고 병 초포야 야옥들로 나간나가 아탄완고 싱코라레 핏바레 따빈 뉴클리아 렛넷고 조딘 에티 베제미시베 아통투 따메 소라고 루티신자 뼈챵타비 핏데에빈 ခုနှစ်ကြိမ်မြောက်နျူကလ িয়ার ဆန္ဒဖောက်ခွဲမှုလှုပ်ဆောင်မှုအဆင့်အသစ်ဖြစ်နေပြီလို့လည်းယူဆရတယ်လို့တောင်ကိုရီးယားသမ္မတကပြောသွားတာပါ။မြောက်ကိုရီးယားအနေနဲ့မကြာခင်ကာလတွေကလက်နက်ဆန္ဒခဲ့သလိုရန်လိုတဲ့ပြုမှုလှုပ်ဆောင်မှုတွေထပ်မလုပ်ဖို့ယွန်းဆုယိုးကတောင်းဆိုလိုက်ပါတယ်။ဒါအပြင်မြောက်ကိုရီးယားအနေနဲ့သူ့ရဲ့နျူကလ িয়ার စီစဉ်ကိုဆွန့်လွတ်ဖို့အတွက်လည်းသူကတောင်းဆိုထားပါတယ်ခင်ဗျ။
တနင်္လာနေ့နောက်ပိုင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့ဆိုင်ကလုန်းမုန်တိုင်းစီထွန်ကြောင့်အနည်းဆုံးလူ9ယောက်သေဆုံးသွားခဲ့ပါတယ်။မိုးသက်ထန်မုံတိုင်းဒီရေတက်နိုင်တဲ့အန္တရာယ်ကြောင့်မုံတိုင်းတိုက်ခိုက်တဲ့ဒေသတော်ဝိုက်လူသိန်းနဲ့ချီပြီးအာဏာပိုင်တွေကဘေးလွတ်ရာကိုရွှေ့ပြောင်းပေးခဲ့ပါတယ်။မုံတိုင်းမူဝင်ငွေကလေးအစိုးရကလူပေါင်း1.5တန်းကျော်ကိုဘေးလွတ်ရာရွှေ့ပေးခဲ့တယ်လို့လည်းတဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုဆရာဝန်ကြီးအီလာမာရာမန်ကတနင်္လာနေ့အစောပိုင်းကပြောခဲ့ပါတယ်။ကာယူရာဒေသကအနည်းဆုံးလူပေါင်း2သိန်းခွဲလောက်ကိုကယ်ဆယ်ရေးစခန်းတွေကိုရွှေ့ပြောင်းပေးခဲ့တယ်လို့လည်းဒေသအုပ်ချုပ်ရေးမှူးနှစ်ယောက်ကိုကူကပြီး AFP သတင်းကဖော်ပြပါတယ်။2020တုန်းကလည်းဘင်္ဂလားဒေ့ရှ်ပင်လယ်ဘက်တိုက်ခိုက်ခဲ့တဲ့ဒုတိယအကြီးဆုံးစူပါဆိုင်ကလုန်းမုန်တိုင်းကြောင့်ဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယနိုင်ငံမှာလူပေါင်း100ကျော်သေဆုံးခဲ့ပါတယ
်။အောက်တိုဘာလ25ရက်အင်္ဂါညရဲ့ထိပ်တန်းရောက်သတင်းတွေကိုကိုဇော်ဝင်းလိုက်နဲ့ဦးတမောင်သန်းတို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဦးဆုံးဒီဆက်သွယ်မေးမြန်းချက်ကိုတင်ပြပေးကြပါမယ်။ကချင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ KIA ရဲ့တပ်မဟာ6နယ်မြေဖားကန့်ဒေသမှာမြန်မာစစ်တပ်ဘက်ကနေဘုံကျဲပြီးတော့တိုက်ခိုက်ခဲ့တဲ့နယ်မြေဟာ KIA ရဲ့စီရင်လှုပ်ရှားရာနယ်မြေဖြစ်ပြီးတော့အရက်သားတွေကိုပြစ်မှတ်ထားပြီးတော့တိုက်ခိုက်ခဲ့တာမဟုတ်တဲ့အကြောင်းစစ်ကောင်စီဘက်ကသတင်းထုတ်ပြန်ပါတယ်။ KIO ကချင်လွတ်လပ်ရေးအဖွဲ့ကတော့ဒီနယ်မြေဟာတပ်စခန်းတစ်ခုမဟုတ်ဘဲခရီးသွားသူတွေခိတ္တအနားယူတဲ့နေရာဖြစ်တဲ့အကြောင်းနဲ့လေကြောင်းကနေအခုလိုမျိုးတိုက်ခိုက်တဲ့အတွက် KIO အမှုတန်းတွေအပြင်စီးပွားရေးလုပ်ငန်းရှင်တွေအမှုပညာရှင်တွေအရက်သားပြည်သူတွေတေဆုံးခဲ့ရတဲ့အကြောင်းပြောပါရတယ်။လေကြောင်းတိုက်ခိုက်မှုအပြီး KIA တပ်မဟာ6နယ်မြေရဲ့နောက်ဆုံးအခြေအနေနောက်ထိခိုက်ဒဏ်ရာရသူတွေကိုကုသပေးနေတဲ့အနေအထားအသေးပြောက်စီရင်စတာတွေနဲ့ပတ်သက်ပြီး KIO ရဲ့သတင်းနဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကို VOA မြန်မာပိုင်းစီစဉ်ကဦးသိန်းထိုင်ဦးကဆက်သွယ်မေးမြန်းထားတာစူဇာနာဆင်ပါရှင်။
ဟုတ်ကဲ့ဗိုလ်မှူးကြီးတော်ဘူးခင်ဗျာဒီထိခိုက်ဒဏ်ရာရတာတွေနဲ့ပတ်သက်လို့နောက်ဆုံးအခြေအနေဘယ်လိုရှိပါသလဲခင်ဗျာအတိပြုချက်ပေးနိုင်တာဘယ်လောက်ရှိပါပြီလဲခင်ဗျာ
ဟုတ်ကဲ့ခုတတိကတော့ကျွန်တော်တို့ဒီဆုံးတဲ့ဒီလူနာအလောင်းနဲ့ပေါ့နော်အဲတွေ့ရတာဟာတော့39ဦးရှိပါတယ်အဲ့ညမှာအခုနာမည်မသိဘဲနဲ့အလောင်းပဲဂျာနေတဲ့ဟာတော့13ဦးရှိပါတယ်နောက်အပြောက်သွားတာလဲအဲဒီဆေးဦးထက်ရှိပါတယ်ဆိုတော့အခုလိုလိုဆေးရောအဲဒီတည်ဆုံးသွားတာတော့60အယောက်60ပေါ့နော
်ဟုတ်ကဲ့ခင်ဗျာ
ရှိပါတယ်ခင်ဗျာ
ကျန်တဲ့ဟိုဆေးကုသနေတဲ့လူတွေရေအတွက်ကရောဘယ်လိုရှိပါလဲခင်ဗျာ
အဲ့ဒါကတော့အခုလိုလို55ရှိပါတယ်ဒါပေမဲ့အဲတချို့တွေကလည်းကျွန်တော်ရှာမတွေ့ရလဲပါသေးပါတယ်အဲ့မှာ
ဟုတ်ကဲ့အဲစေကူတာတဲ့အထဲမှာရောစိုးရင်ရတဲ့အခြေအနေရှိတဲ့လူတွေရှိပါသလားခင်ဗျာ
အဲ့ဒါလည်းပါပါတယ်တချို့တရားတော့မစိုးရင်လည်းအဖြစ်နဲ့ပါပါတယ်စိုးရင်လည်းအဖြစ်နဲ့ပါပါတယ်ဟုတ်ကဲ
့ဟုတ်ကဲ့ဟိုစောစောပိုင်းရဲ့သတင်းထွက်တာကဟိုအမှုပညာရှင်တွေကချင်အမှုပညာရှင်တွေလည်းအဲထိခိုက်သေးဆုံးသွားတဲ့အထဲမှာပါတယ်ဆိုပြီးသတင်းထွက်ပါတယ်ခင်ဗျာ အဲ့ဒါရောဟုတ်ပါသလားခင်ဗျ။
ဟုတ်ကဲ့ဟုတ်ကဲ့ပါပါတယ်ဟုတ်ကဲ့မှန်ပါတယ်ခင
်ဗျ။လမ်းနေပိတ်ထားတဲ့အတွက်ကြောင့်ကုသရေးမလုပ်နိုင်ဘူးဆိုတဲ့အခြေအနေရောအခုပြန်ကောင်းပါပြီလားခင်ဗျ။
မကောင်းသေးဘူးဟုတ်ကဲ့ကုသတိအဆင်မပြေသေးဘူးခင်ဗျ။
အော်ဟုတ်ကဲ့ဒါဆိုလူနာတွေကိုကျွန်တော်တို့ဒီဆေးရုံတွေမှာသွားကုသနိုင်တဲ့အခြေအနေမရှိသေးဘူးပေါ့
ဟုတ်ကဲ့မရှိဘူးဟိုမြို့ပေါ်မှာကုသဖို့ဆိုတာအဆင်မပြေဘူးကျွန်တော်တို့ခေတ်ဟောဖွဲ့စည်းရနေတဲ့အတတ်နိုင်ဆုံးတဲ့ကုသပြည့်တယ်ပဲဖြစ်ပါတယ်ခင်ဗ
ျဟုတ်ကဲ့ဟိုစစ်ကောင်စီဘက်ကကြေညာချက်ထုတ်တာက KIA ဘက်ကနေပြီးတော့ဒီသူတို့စကန်းတွေကိုအချင်းချင်းတိုက်ခိုက်ခဲ့တဲ့အတွက်သူတို့ကပြန်ပြီးတော့တံပြန်တိုက်တာဆိုပြီးတော့ပြောပါတယ်ခင်ဗျဒါနဲ့ပတ်သက်လို့ရောKIO အနေနဲ့ဒါနဲ့ပတ်သက်လို့ဘယ်လိုတုံ့ပြန်ကြမှာလဲခင်ဗျအ
တိအကျတော့ကျွန်တော်တို့ထုတ်ပြန်ကြေညာချက်ထုတ်ထားတာရှိပါတယ်အဲ့မှာပါတာဖြစ်ပါတယ်ခင်ဗျမျိုးလူတာကတော့ဒီသူတို့ပြောတဲ့သူတို့ရေးတဲ့အတိုင်းလဲဒီမဟုတ်ဘူးခင်ဗျသူတို့ပြောနေတဲ့ဒီစကားလေးပေါ့နော်အဲ့ဒါတွေလည်းမဟုတ်ဘူးပေါ့နော်အဲ့ဘာလို့ဒီအဲ့အပိုင်းကတော့ကျွန်တော်တို့တိတ်မှပါတော့ပြောစရာမလိုဘူးသူကရန်သူဖြစ်နေလို့လေနော်အဲရန်သူဖြစ်နေလို့ပြန်မှပြောစရာမရှိဘူးလို့ကျွန်တော်ပြောလို့ချင်းဖြစ်ပါတယ
်အခုဒီတဲမှာသူကရက်သားတွေထိခိုက်သေးဆုံးတာမရှိဘူးဒီကချင်အမှုပညာရှင်တွေတည်ဆုံးတာမရှိဘူးဆိုပြီးတော့ငင်းဆိုနေလို့ပါခင်ဗျဒါနဲ့ပတ်သက်လို့ဗာမြန်တုတ်ပြန်ပြောချင်ပါလေတည်ဆုံးတဲ့သူတွေထဲမှာရက်သားတွေဘယ်လောက်ပါပါသလဲခင်ဗ
ျဟုတ်ကဲ့ပါအဲ့ဒါကိစ္စပါကျွန်တော်အမေတန်ပြောနေတာခုနအတက်ကပြောနေတဲ့အတိရန်တူဒီကိုတော့ရန်တူအချင်းချင်းတိုက်တာခိုက်တာတော့ကျွန်တော်မှအစ်မပြောလို့ဘောနော်ဒါပေမဲ့ခုဒီနေရာအနံ့ပါဆိုတဲ့နေရာတော့ကျွန်တော်တို့ကဝတ်တခါနဲ့မဟုတ်ဘူးနော်တခါနဲ့မဟုတ်ဘူးနောက်ပြီးတော့ခုကျွန်တော်တိုက်ခိုက်နေတဲ့အချိန်မှာတော့ကျွန်တော်ပြည်သူလူထုနဲ့ဘူပေါင်းပါနေတဲ့အချိန်အခါဖြစ်နေတယ်အဲ့တော့ကြောင့်ပြည်သူလူထုကိုထိခိုက်တာသူတို့ပြောတာကတော့အလုံးကေရောကေရဝန်ထားဖြစ်တယ်လို့ပြောတာဒါကလုံးဝမှန်ပါမမရှိဘူးခုနကပြောလို့ပေါ့နော်အဲ့ဒီအမှုပညာရှင်တွေပါတယ်စီးပွားရေးဒီလုပ်ငန်းကြီးတွေပါတာပေါ့အဲ့တော့အဲ့ဒီသူတို့ပြောတဲ့ဒီပြည်သူလူထုမပါဘူးဆိုတာလုံးဝမှန်ကမမရှိဘူးလို့ကျွန်တော်ညင်းဆိုခြင်းဖြစ်ပါတယ်ဟုတ်ကဲ
့ဟုတ်ကဲ့ဘုံကြီးတော်ဘူးကျေးဇူးတင်ပါတယ်ခင်ဗျာ
လေကြောင်းတက်ခိုက်ခံရတဲ့တမဟာကိုနေမြေအခြေအနေကိုဒီ KIO ကဗိုလ်မှူးကြီးနော်ဘူးကိုဦးသိန်းထိုင်ဦးကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့စစ်ကောင်စီကနေလေကြောင်းကနေ၃ရက်ဇက်တိုက်တိုက်ခိုက်ခဲ့တဲ့ကရင်ပြည်နယ်ကော့ကရိတ်ဘက်ကအခြေအနေကိုလည်းတင်ပြပေးကြပါရစေပြီးခဲ့တဲ့ရက်တုန်းကတိုက်ပွဲတွေအပြင်းထန်ဖြစ်ခဲ့ပြီးတော့စစ်ကောင်စီကလေကြောင်းကနေ၃ရက်ဇက်တိုက်ဘုံကျဲတိုက်ခိုက်မှုတွေလုပ်ခဲ့တဲ့ကရင်ပြည်နယ်ကော့ကရိတ်မြို့နယ်ထဲမှာဒီကနေ့လည်းတိုက်ပွဲတွေဆက်ဖြစ်ပြီးတော့တိုက်ပွဲကြောင့်ကော့ကရိတ်မြဝတီအာရှလမ်းမှာကားတစ်စင်းမီးလောင်ခဲ့ပါတယ်အော်တိုဘာလ25ရက်နေ့နေ့လယ်ပိုင်းကစပြီးတော့မြဝတီကော့ကရိတ်အာရှလမ်းမကြီးကိုလည်းပြန်ပိတ်လိုက်ပါတယ်အသေးစိတ်ကိုတော့ VOA မြန်မာပိုင်းသတင်းတောင်မတ်အေးမှကသတင်းပေးပို့ထားပါတယ
် KNU တပ်မ6ချင်းချုပ်ရွာကော့ကရိတ်တောင်ပိုင်းကွန်ရက်ကျေးရွာနီးမှာစစ်ကောင်စီတပ်တွေနဲ့ KNU ပူးပေါင်းတပ်ဖွဲ့တွေကြားအော်တိုဘာလ25ရက်နေ့ကတိုက်ပွဲတွေဆက်ဖြစ်ခဲ့ပြီးစနေနေ့ကမှပြန်ဖွင့်ခဲ့တဲ့ကော့ကရိတ်မြဝတီအာရှလမ်းလဲပြန်ပိတ်ထားတယ်ဆိုပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တူဦးဖြစ်တဲ့ကိုစောမွန်ကပြောပြပါတယ
်အဲကွန်ရက်မှာဒီနေ့စစ်ကောင်စီကဖြေကြောင်းထိုးလာတယ်လေဖြေကြောင်းထိုးလာတော့အဲမှာတိုက်ပွဲဖြစ်တယ်အာရှလမ်းတင်မှာအဲကော့ကရိတ်အများကြီးလမ်းတင်ပေါ့လမ်းတင်လို့ခေါ်တာပေါ့နော်အဲဒါပေါ်နယ်ရွာကွေးနော်မှာအတက်ပွဲဖြစ်တယ်တရင်ဆက်ခွန်ရယ်တရင်ဆက်ခွန်ရယ် PDF ပူပေါင်းဖွဲ့ရယ်အဲဒါနဲ့တက်ပွဲဖြစ်တယ်တက်ပွဲဖြစ်တယ်အောင်ဖွဲ့နဲ့ဆက်ကဆန်နေပေါ့နော်အတက်ပွဲဖြစ်တော့ကားလမ်းကြီးအကုန်လုံးပိတ်ကုန်တယ်မြောက်ကြီးတက်ကားလမ်းကြီးပေါ့နော်ဟုတ်တယ်တက်ပွဲဖြစ်တော့ကားကြီးသွားလာလို့မရဘူးလေနောက်ဆက်နောက် PDF တွေလည်းလမ်းလို့ညွန်ကြီးသွားတော့သူတို့အကုန်လုံးပိတ်ထားလိုက်တာ
တိုက်ပွဲတွေဖြစ်ပွားပြီးမြဝတီကော့ကရိတ်အာရှလမ်းပေါ်မှာတွာလာနေတဲ့ကုန်ကားတစီမီးလောင်သွားခဲ့တယ်လို့လည်းဆိုပါတယ
်။အဲမှာတိုက်ပွဲဖြစ်နေတဲ့ဘယ်သူပြစ်လို့ပြစ်မှန်းမသိဘူး။အဲတွဲကားတစီတော့မီးလောင်သွားတယ်။မြဝတီကနေကော့ကရိတ်ကိုဆင်းအဲဒီကျွန်တော်တို့ကော့ကရိတ်အဲမှာကားယူသေးစီဖြည့်တဲ့နေတာပေါ့။အဲဒီနေရာနားမရောက်ပြန်ဘူးသူကြီးမှာကားတစီမီးလောင်သွားတယ
်။နေ့လယ်ပိုင်းကစပြီးကုန်ကားတွေခရီးသွားကားတွေတွာလာလို့မရပဲကားလမ်းပိတ်လိုက်တယ်လို့လည်းဒေသခံတို့ကပြောပြပါဗျ။ဒီနေ့ဆက်သွ
ားပိတ်တယ်ဘာလဲတွဲသားမင်းရှုခံပြီလို့တဲ့
။အခုလိုမျိုးတိုက်ပွဲဖြစ်တိုင်းမြဝတီကော့ကရိတ်အာရှလမ်းမှာတွာလာနေတဲ့ကုန်ကားတွေလူစီးကားတွေပြစ်ခတ်မင်းရှုခံရတာတွေမကြာခဏဖြစ်ခဲ့ပြီးလူသေဆုံးမှုတွေလည်းရှိခဲ့ပါဗျ။ဒီအာရှလမ်းဟာထိုင်းမြန်မာနှစ်နိုင်ငံကုန်စီစီးဆင်းရမှာအဓိကကျတဲ့လမ်းဖြစ်ပြီး ကျင်းပတိုင်းရင်သားလက်နက်ကင်နေနဲ့စစ်ကောင်စီတက်တီနေကြောင်တက်တီဟာမကြာခဏတိုက်ပွဲတွေဖြစ်ပွားနေတဲ့လမ်းလဲဖြစ်ပါတယ်ရှင်။
ကရင်ပြည်နယ်ကော့ကရိတ်ဘက်ကအခြေအနေကိုမအေးမာကသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဒီထောင်ထဲမှာထောင်ဝင်စားတွေကန့်သက်ခံရတဲ့အခြေအနေကိုတင်ပြပေးကြပါမယ်နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်သမရဦးဝင်းမြင့်တို့ပေါ်မှာ NLD ဆိုရလက်ထက်ရဟတ်ရင်ငှားရမ်းဝယ်ယူမှုနဲ့ပတ်သက်ပြီးတော့ဆွဆွဲထားတဲ့အာဂရီအမှုငှားမှုအတွက်ပြန်ခေါ်တက်တွေကိုဒီကနေ့နေပြီးတော့အထူးတရားရုံမှာစပြီးတော့စစ်ဆေးပါတယ်။အင်းစိန်ထောင်မှာပောက်ကွဲမှုဖြစ်ခဲ့ပြီးတဲ့နောက်
အနေဒီဆိုရလက်ထက်ရဟတ်ရင်ငားရန်ဝယ်ယူမှုနဲ့ပတ်သက်ပြီးဒေါက်ဆန်းစုကြည်နဲ့ဦးဝင်းမြင့်တို့အပေါ်အာဂရီမှုငားမှုနဲ့ပြည်တဲ့သတင်းဘက်ကနေပြီးတော့အထူးတရားရုံမှာဆွဲချက်တင်ခဲ့တာပါ။ဒီတစ်ပတ်မှာတော့ပြန်ခေါ်တက်တွေကိုပြန်လဲခေါ်ယူစစ်ဆေးတာတွေဒီကနေ့မှစပြီးလုပ်ပါတယ်။တရားလိုဖြစ်တဲ့အာဂရီလိုက်စားမှုတိုက်ဖျက်ရေးကော်မရှင်စုံစမ်းစစ်ဆေးရေးမှုဦးအောင် ကိုပဲအမှု၅မှုအထက်ဒီကနေ့ပြန်လည်ဆစ်ဆေးတာပါ ထောဆန်းစုကြည်နဲ့ဦးဝင်းမြင့်တို့အပြင် NLD အစိုးရလက်ထက်လူကယ်ပြန်ဝင်ကြီးဒေါက်တာဝင်းမြတ်အေတို့ကိုရဟယင်ငားရန်ထားတဲ့အချိန်ငားရန်စရိတ်နဲ့ကာမိအောင်မပြန်တန်းတဲ့အတွက်နိုင်ငံဘန်ဒါဒေါ်လာ၃သန်းကျော်နှစ်နာဆုံးရှုံးရတယ်ဆိုပြီးအမှု၃ခုဆစ်ဆွဲထားတဲ့အပြင်တဘာဝဘီအန်ရဲ့ဆိုင်ရာစီမံခန့်ခွဲဖို့ရဟယင်ဝယ်ယူရမှာတက်ဆိုင်ရာဝန်ကြီးဌာနတွေကိုမတင်ပြခဲ့တဲ့အတွက်ဆိုရဲဆွဆွဲချက်တွေကတမှုနောက်ဝယ်ယူတဲ့ရဟယင်ကိုစင်ကာပူနိုင်ငံမှာပြင်ဆင်စရိတ်ယူရိုငွေတန်း20နီးပါးမကုန်သင့်မဲ့သုံးဆွဲခဲ့မှုအတွက်တမှုစုစုပေါင်း9မှုနဲ့တရားစွဲဆိုထားတာပါဒီမှုတွေနဲ့ပတ်သက်လို့ထောင်တွင်းတရားရုံးကြားနာပွဲတွေမှာပြည်ပကလူတွေလာရောက်ခွင့်မရှိသလိုရှင်းတွေကိုလည်းအမှုတွေနဲ့ပတ်သက်ပြီးမီဒီယာတွေနဲ့စကားပြောခွင့်ပိတ်ပင်ထားပါတယ်တချိန်တည်းမှာပဲပြီးခဲ့တဲ့အောက်တိုဘာလ19ရက်နေ့ကအင်းစိန်ထောင်ပေါက်ကွဲမှုဖြစ်ပြီးအချင်းထောင်တချို့မှာထောင်ဝင်စားပစ္စည်းပေးပို့တာတွေကိုကန့်သတ်တာရပ်ဆိုင်းတာတွေရှိလာပါတယ်။နေပြီးတော့အချင်းထောင်မှာထိန်းသိမ်းခံရတဲ့ဒေါင်ဆန်းစုကြည်အတွက်ထောင်ဝင်စားပစ္စည်းပေးပို့တာတွေကိုလည်းအရင်ကတစ်ပတ်နှစ်ရက်ခွင့်ပြုခဲ့ပေမဲ့လို့အခုတော့တစ်ပတ်ကိုတစ်ရက်ပဲပေးခွင့်ပြုလိုက်တယ်လို့နှိစက်သူတူကပြောပါတယ်။အင်းစိန်ထောင်ပေါက်ကွဲမှုဖြစ်ပွားပြီးကန့်သတ်ချက်တွေကြောင့်ထောင်တွင်းအခြေအနေအသေးစိတ်တိဖို့ပို့ပြီးတော့ခက်ခဲလာသလိုထောင်ဝင်စားပစ္စည်းပေးပို့မှုတွေမှာအခက်အခဲတွေရှိလာတယ်ဆိုတော့အကျဉ်းသားရေးစောင့်ကြည့်လေးလာသူတို့ကပြောပါတယ်
။ဟုတ်ကဲ့မဟုတ်ပါလေ။ပိတ်ထောင်မှာကြတော့လေအရင်ကမနက်ပိုင်းပို့လို့ရတယ်ညနေပိုင်းပို့လို့ရတယ်ပေါ့နော်။ဆက်မှာထောင်ဝင်စားလေ။အဲအဲ့ဆက်မှာအခုကြတော့ဘယ်လိုဖြစ်သွားလဲဆိုတော့အင်းစက်တော်ဘုတ်ပေါက်ပြီးတဲ့အချိန်ကနေစပြီးတော့ပေါ့နော်။မနက်ပိုင်းတစ်ခုပဲထောင်ဝင်စားလက်ခံတယ်ပြီးတော့တနင်္ဂနွေနေ့ကိုထောင်ဝင်စားပိတ်လိုက်တဲ့ဆက်မှာအမအဲ့လိုအဲ့လိုချိန်တွေတော့ရှိရမှာ
။အင်းစက်အချင်းထောင်မှာတော့ထောင်ဝင်စားပစ္စည်းပေးပို့တာအထူးတရားရုံးရဲ့ရုပ်ထုတ်စစ်ဆေးတာတွေပြည်ပင်ထားဆက်ဖြစ်ပြီးတခြားမြို့နယ်တွေမှာစစ်ဆေးတဲ့အမှုတွေအထက်လဲအကျဉ်းသားခေါ်ယူစစ်ဆေးတာတွေပါပိတ်ထားတယ်လို့ရှင်းနေတူကပြောပါတယ်
။ပိတ်ထားတယ်။အဲ့ဒီပို့တဲ့အဆောင်ကြီးဟိုတခါဘုံခွက်တဲ့အဆောင်ကြီးကျင်းနေတယ်။ဘိတ်ကတရားဝင်မှုဘိတ်ကကောင်းလေးပြောတာတော့ကောင်းစစ်သားကအနည်းဆုံးတပတ်ဆယ်ရက်ကြာမယ်ဆရာတဲ့ဟိုကအထူးတရားရုံးကတော့နှစ်ပတ်တော့ကြာလိမ့်မယ်လို့ပြောတယ်။ဆမဒီမှာအမျိုးမျိုးပြောနေတယ်တချို့လဲတစ်နှစ်လပိုင်းပုံစံသိမယ်လို့လည်းကြားနေတယ်ဒါပေမဲ့ဘာမှတရားဝင်တော့မသိသေးဘူ
းအော်တိုဘားလ19ရက်မနက်ပိုင်း9နာရီဝန်းကျင်လောက်ကအင်းစိန်ချောင်းပင်မအဝင်အထွက်ပေါက်အနီးနားမှာရှိတဲ့ထောင်ဝင်စားပါဆယ်ပို့တဲ့နေရာမှာဘုံနှလုံးစင်ကဲပေါက်ကွဲခဲ့တာမှာထောင်ဝင်နှန်း3ဦးနဲ့ထောင်ဝင်စားလာပို့တဲ့အမျိုးသမီး9ဦးစုစုပေါင်း10ဦးသေဆုံးခဲ့ရပြီးတော့ထိခိုက်ဒဏ်ရာရသူတွေလည်း18ဦးထက်မနည်းရှိခဲ့တာပါရှင
်အင်းစိန်ချောင်းဘုံကွဲမှုရဲ့နောက်ပိုင်းထောင်အသီးသီးကကန့်သတ်ခံရတဲ့အခြေအနေတွေကိုမက်ခင်ဖြူတွေကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ဗြိတိန်နိုင်ငံရဲ့ပထမဆုံးအိန္ဒိယနယ်ပွားတူအပေါ်ကိုဗြိတိန်ခြေဆိုင်မြမအရေးသုံးသက်သူတွေရဲ့အမြင်သုံးသက်ချက်တွေကိုတင်ဆက်ပေးကြပါမယ်။ဒီကနေ့အင်္ဂါနေ့မှာဗြိတိန်နိုင်ငံရဲ့ပထမဆုံးအိန္ဒိယနယ်ပွားတူဝင်ကြီးချုပ်ဖြစ်လာတာကတော့ဗြိတိန်နိုင်ငံရဲ့သမိုင်းမှာထင်ရှားတဲ့မှတ်တိုင်တစ်ခုဖြစ်ပါတယ်။ဒါအပြင်အသက်42နှစ်အရွယ်ရီရှိဆွနက်ဟာဗြိတိန်နိုင်ငံရဲ့သမိုင်းမှာလည်းနှစ်ပေါင်း100အတွင်းမှာအသက်အငယ်ဆုံးဝင်ကြီးချုပ်ဖြစ်လာတာပါ။Conservative Party ကနေရွေးချယ်တင်မြောက်ခဲ့တဲ့ဝင်ကြီးချုပ်သစ်ဆူနက်အနေနဲ့မြမအရေးအကြက်တဲနဲ့ပတ်သက်ပြီးတော့စိတ်ဝင်စားမှုရေချိန်ကဘလို့ရှိနိုင်ပါသလဲသူ့အနေနဲ့ဘလို့မူဝါဒတွေနဲ့ကင်တွယ်သွားဖို့ရှိနေသလဲဆိုတာတွေနဲ့ပတ်သက်လို့ဗီတင်ရှေဆိုင်မြမအရေးသုံးသက်သူတွေနဲ့ဆက်သွယ်မေးမြန်းထားပါတယ်မဟင်ချင်းနိုင်ကအပြည့်အစုံတင်ပြမှာပါ
ဗန္နာယီဝင်ကြီးဟောင်းရီရှိဆုနက်ခာအင်္ဂါနေ့မှာဗြိတိန်နိုင်ငံရဲ့တနှစ်အတွင်းတတိယမြောက်ဝင်ကြီးချုပ်ဖြစ်လာတာပါဗြိတိန်နိုင်ငံမှာကြီးကြီးမားမားရင်ဆိုင်နေရတဲ့စီးပွားရေးအကျပ်အတဲကိုကျော်လွှားနိုင်မှုသူ့အနေနဲ့အာယုံဆိုင်အလေးပေးလှုပ်ဆောင်သွားမှာဖြစ်ကြောင်းဝင်ကြီးချုပ်အသစ်ဖြစ်ဒီကနေ့စတင်တာဝန်ထမ်းဆောင်တဲ့ရီရှိဆုနက်ကဒေါင်းနင်းလန်းဝင်ကြီးချုပ်အိမ်ရှိမေကွန်းပြောကြားရမှာအခုလိုထည့်သွင်းပြောကြားခဲ့ပါတယ
် I will place economic stability and confidence at the heart of this government's agenda
ကျွန်တော်အနေနဲ့စီးပွားရေးတည်ငြိမ်မှုနဲ့ယုံကြည်မှုကို Conservative Party အစိုးရရဲ့အစီအစဉ်မှာဦးစားပေးသွားမှာဖြစ်ပါတယ်ဒီနေရာမှာခက်ခဲတဲ့ဆုံးဖြတ်ချက်တွေဖြစ်လာဖို့ရှိတယ်ဆိုပေမဲ့ COVID ကာယောဂါကာလအတွင်းပြည်သူတွေနဲ့စီးပွားရေးလုပ်ငန်းတွေကိုကာကွယ်ဖို့မိသားစုတွေလိုက်အစိုးရငွေကြေးထောက်ပံ့မှုအစီအစဉ်ကိုကျွန်တော်လှုပ်ဆောင်နိုင်ခဲ့တာတွေ့မြင်ကြမှာပါဒီလိုဆောင်ရွက်တဲ့နေရာမှာကန့်သတ်မှုတွေအများရှိနေပါတယ်အခုဆိုရင်ပိုပြီးများလာဖို့ရှိပါတယ်ဒါပေမဲ့ကျွန်တော်ခင်ဗျားတို့ကိုဂတိပေးပါတယ်ဒီကနေ့ကျွန်တော်တို့ရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုအဲ့ဒီအချိန်တုန်းကအတိုင်းပဲအသေးချာဆောင်ရွက်ပေးသွားမှာဖြစ်ပါတယ
်တချိန်ကဗြိတိန်ရဲ့ကိုလိုနီလက်အောက်ကျရောက်ခဲ့တဲ့အိန္ဒိယနိုင်ငံသားအိန္ဒိယလူမျိုးဗြိတိန်နိုင်ငံသားတူဦးဝင်ကြီးချုပ်ဖြစ်လာတာဟာဗြိတိန်နိုင်ငံရဲ့သမိုင်းဝင်နေ့ဖြစ်တယ်လို့လည်းလန်ဒန် BBC မြန်မာပိုင်းအငိမ့်စားဌာနမှလည်းဖြစ်မြမရေးအကဲခတ်ဒေါတင်ထားဆွေက VOA ကိုပြောပါတယ်
။သူကအရှက်ွယ်ဘွားဖြစ်တယ်။အရှက်ွယ်ဘွားတူဦးကနေပြီးတော့ဝင်ကြီးချုပ်ဖြစ်လာတယ်ဆိုတော့ဗြိတိန်နိုင်ငံကဒီနိုင်ငံမှာလူမျိုးပေါင်းစုံဘာသာပေါင်းစုံစုဝေးနေထိုင်တဲ့နိုင်ငံဖြစ်တယ်လူမျိုးပေါင်းစုံဘာသာပေါင်းစုံစုဝေးနေထိုင်တဲ့နိုင်ငံမှာလူတိုင်းကိုအခွင့်အရေးပေးတယ်ဆိုတာကိုဖော်ညွှန်းလိုက်တဲ့အတွက်နိုင်ငံဒီကဒီမှာရှိတဲ့နိုင်ငံသူနိုင်ငံသားတွေကလည်းအင်မတန်မှာပဲဂုဏ်ယူတယ်ဒါပေမဲ့ပြန်ကြည့်မယ်ဆိုလို့ရှင်ရီရှိဆုနက်ကဒီနိုင်ငံမှာမွေးတဲ့အာရှနယ်ဘွားဖြစ်ပါတယ်သူ့ရဲ့မိဘကအရှေ့အာဖရိကကနေပြီးတော့ဗြိတိန်နိုင်ငံကိုကူးလာတာပြောင်းလာတဲ့လူတွေဖြစ်တယ်ပေါ့နော် migrant ပေါ့လေအခုခေတ်စကားနဲ့ပြောမယ်ဆို migrant တွေဖြစ်တယ်အဖေကဆရာဝန်မှာအမေကဆေးဆိုင်ဖွင့်ထားပါတယ်အဲ့ဒီကနေပြီးတော့သူတို့ကသူတို့သားကိုထောင်ဒီမှာမွေးတာပေါ့နော်ရီရှိဆုနက်က
ဝင်ကြီးချုပ်တဲ့ရီရှိဆုနက်ခါဗြိတိန်နိုင်ငံရဲ့လောကတွေကိုရောက်လာတဲ့နှစ်က9နှစ်လောက်ပဲရှိသေးတယ်လို့လည်းဒေါက်တင်ထားဆွေကအခုလိုပြောပါတယ
်ဗြိတိရှ်နိုင်ငံရေးတဲ့နိုင်ငံကြီးလောကတွေသူဝင်လာတာစုစုပေါင်းနှစ်နဲ့ကြည့်မယ်ဆို9နှစ်ပဲရှိပါသေးတယ်သူကဒီမြောက်ပိုင်းယော့ခ်ရှားပြည်နယ်ကမြို့ဖြစ်တဲ့ Richmond ကနေပြီးတော့ဝင်ရွေးခံပါတယ်လွန်ခဲ့တဲ့ခုနှစ်ကပေါ့ Conservative Party ရဲ့အမတ်အနေနဲ့ဝင်ရွေးခံပါတယ်သူက Conservative Party မှာသူတို့ကလက်ရရင်းသမားတွေအုပ်စုပေါ့နော်နိုင်ငံရေးသမားအုပ်စုထဲမှာပါပါတယ်သူက Brexit ကိုအားပေးတဲ့သူဖြစ်တယ် Brexit ကတော့ဥရောပဒီဘုံစီးပွားရေးသဘောတူညီချက်ပေါ့နော်ဥရောပတမက်ကနေပြီးတော့ဗြိတိန်နိုင်ငံနှုတ်ထွက်တဲ့ကိစ္စမှာသူကဒီအပေးထောက်ခံခဲ့တဲ့သူဖြစ်ပါတယ်။အဲ့ဒါကြောင့်မို့လို့လေ Brexit နဲ့ Brexit မှာဗြိတိန်နိုင်ငံဥရောပတမက်ကထွက်အောင်လုပ်ပါမယ်ဆိုတဲ့ဂတိကဝတ်နဲ့တက်လာတဲ့ဝန်ကြီးချုပ် Boris Johnson ရဲ့လက်ထက်မှာသူကဗန္နာယေးဝန်ကြီးဖြစ်လာပါတယ
်။မြမအရေးပါဝင်လူခွင့်ရေးကိစ္စရပ်တွေမှာတော့ဝန်ကြီးချုပ်တဲ့အနေနဲ့အားနည်းမှုတွေရှိနေတဲ့အတွက်ဆိုရိမ်မှုတွေရှိနေကြောင်းဗြိတိန်အခြေဆိုင်ဘာမာကမ်ပိန်း UK ရဲ့အမှုဆောင်ညွှန်ကြားမှု Mark Farmana က VOE ကိုခုလိုပြောပါတယ
် So we are concerned now to see how Rishi Sunak has
ကျွန်တော်တို့အနေနဲ့ဆိုရိမ်မှုတွေရှိနေပါတယ်။ဘာကြောင့်လဲဆိုရင်ဝန်ကြီးချုပ်အနေနဲ့နိုင်ငံသားရေးမူဝါဒကိုအကောင့်ထဲပေါ်မှာဖြစ်တယ်လို့မြန်မာနိုင်ငံနဲ့ပတ်သက်လို့မူဝါဒကိုလည်းသူကအကောင့်ထဲပေါ်ရမှာပါ။အခုအချိန်ထိသူ့အနေနဲ့ Boris Johnson အစိုးရမှာဝန်ကြီးအဖြစ်တာဝန်ယူကြတဲ့ကနိုင်ငံသားရေးရာကိစ္စရပ်တွေနဲ့ပတ်သက်လို့လှုပ်ဆောင်တာမျိုးကျွန်တော်တို့မတွေ့ရပါဘူးလူခွင့်ရေးကိစ္စမှာဆိုရင်လည်းအားပေးပံ့ပိုးမှုလည်းမရှိခဲ့ပါဘူးဗြိတိန်နိုင်ငံမှာဒုက္ခသည်တွေကိုကူညီပေးနေတဲ့လူခွင့်ရေးရှေ့နေတွေကိုလည်းသူကဝေဖန်မှုတွေရှိခဲ့ပါတယ်နောက်ပြီးလူခွင့်ရေးဆိုင်ရာဥရောပသဘောတူညီချက်တွေကိုလည်းသူကဝေဖန်ခဲ့တာပ
ါဒါပေမဲ့လည်းဗြိတိန်နိုင်ငံမှာဘဲပါတီအစိုးရပဲတက်တဲ့မြန်မာနဲ့ပတ်သက်ရင်မူဝါဒတိတ်ပြောင်းလဲမရှိတဲ့အတွက်စစ်ကောင်စီအပေါ်မှာဝင်ကြီးချုပ်အနေနဲ့ဆက်ပြီးဖိအားပေးသွားဖို့ရှိတယ်လို့လည်းမြင်ကြောင်းဒေါက်တင်ထားဆွေကပြောပါတယ
်မြန်မာနိုင်ငံအခုလက်ရှိအခြေအနေအရအနာသိမ့်ထားတဲ့စစ်ကောင်းဆောင်တွေအပေါ်မှာသူတို့ sanction ပိတ်ဆို့တံခတ်အရေးယူမှုတွေရှိတယ်ဒါတွေကိုဆက်လက်ပြီးတော့ထားရှိမှာဖြစ်ပါတယ်ဒီလက်ရှိမြန်မာနိုင်ငံမှာဒီအနာသိမ့်ထားတဲ့ဒီစက္ကဆပေါ့နော်စက္ကဆကိုဆက်လက်ပြီးတော့ပ ဖိအားပေးမယ်ဆက်လက်ပြီးတော့သူတို့ဘာမှသဘောထားတင်းမာမယ်လို့ပဲယူဆနိုင်ပါတယ
်ဝင်းကြီးချုပ်သက်ဖြစ်လာတဲ့ရီရှိဆုနက်ကတော့ဒီကနေ့မှာဗြိတိန်ဘုရင်ချားလ်စ်ကိုဘန်ကင်ဟမ်နန်းတော်မှာတွားရောက်တွေ့ဆုံခဲ့ပါတယ်ရှင
်ဗြိတိန်ဝင်းကြီးချုပ်သက်အပေါ်ကိုဒီအမြမအရေးသုံးသက်သူတွေရဲ့အမြင်ကိုမျက်ရင်ချင်းနဲ့ကဆက်သွယ်မြင်ပြခဲ့တာဖြစ်ပါတယ်ရှင်
VOA အစီအစဉ်တွေကိုရေဒီယိုရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voabemis ဖြစ်ပါတယ
်။မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2022ခုနှစ်အောက်တိုဘာလ25ရက်အင်္ဂါနေ့ညပိုင်းမြန်မာဘာသာထုတ်လွှင့်ချက်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။ည10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ19 kHz 15453ည၊လှိုင်းဒိုမီတာ25 kHz 11803ည၊လှိုင်းဒိုမီတာ32 kHz 9335တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ရုပ်သံကားပါဓာတ်ရိုက်ရှုစားနိုင်ကြပါတယ်ရှင်။မကြခင်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်။အရင်ဦးဆုံးတော့ဒီနှစ်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ထိပ်သီးအစည်းအဝေးမှာကမ္ဘာတစ်ဝန်းကပြည်သူတွေအရေးဘာတွေများအဓိကထားပြီးဆွေးနွေးခဲ့ကြသလဲဆိုတဲ့သတင်းဆောင်ပါကိုတင်ဆက်ပေးကြပါတယ်။ကမ္ဘာတစ်ဝန်းကပြည်ပခါတွေဟာအထိခိုက်လွယ်ဆုံးနဲ့ကိုကာကွယ်နိုင်စွမ်းအားအနည်းဆုံးပြည်သူတွေကိုထိခိုက်နစ်နာစေပါတယ်လို့ဒီနှစ်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ထိပ်သီးအစည်းအဝေးမှာထောက်ပြပြောဆိုဆွေးနွေးကြပါတယ်။ဂျာမနီနိုင်ငံရဲ့မြို့တော်ဘာလင်မှာဒီလ16ရက်နေ့ကနေပြီးတော့18ရက်နေ့အထိကျင်းပခဲ့တဲ့ WHO ထိပ်သီးဆွေးနွေးပွဲမှာပဋိပက္ခတွေဖြစ်နေတဲ့ Ukraine, Afghanistan နဲ့ယီမင်နိုင်ငံတွေကကျန်းမာရေးဝန်ထမ်းတွေရဲ့လက်တလောအတွေ့အကြုံတွေကိုယူပြီးတော့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေဘယ်လိုပေးကြမလဲဆိုတာကိုအခြေတင်ဆွေးနွေးခဲ့ကြပါတယ်။ AP သတင်းဆောင်မကိုအခြေခံပြီးတော့အလိမ်မာကတင်ပြပေးထားပါတယ်။
ယူကရိန်းနိုင်ငံရဲ့မြို့တော် Kiev မှာအဝေးထိန် drone ယာဉ်တွေရဲ့တိုက်ခတ်မှုတွေကြောင့်လမ်းမပေါ်တွေမှာလူတွေထိခိုက်သေးဆုံးကြပြီးအခြေခံအဆောက်အုံတွေဟာလည်းပျက်စီးဆုံးရှုံးခဲ့ရပါတယ်။အောက်တိုဘာလ18ရက်နေ့ကဖောက်ခွဲရေးပစ္စည်းတွေတင်ဆောင်လာတဲ့ drone ယာဉ်အမြောက်အများနဲ့ပစ်ခတ်တိုက်ခိုက်ခဲ့လို့ Kiev မြို့ကအဆောက်အဦတွေအပေါက်တွေဖြင့်ပြိုကျပျက်စီးခဲ့ရပြီးတချို့အဆောက်အဦတွေကတော့မီးလောင်ခဲ့ရပါတယ်။ဒီလို drone ယာဉ်တွေနဲ့တိုက်ခိုက်ခဲ့တဲ့ဘုံးပေါက်ကွဲမှုတွေဟာတမျိုးလုံးကိုတုံလှုပ်ခြောက်ခြားစေခဲ့သလိုဒီတိုက်ခိုက်မှုကပြည်သူတွေကိုထိတ်လန့်တုံလှုပ်စေခဲ့ပါတယ်။စွမ်းအင်စက်ရုံတွေလည်းပေါက်ကွဲမှုတွေပါခဲ့ပါတယ်။အဝေးထိန် drone ယာဉ်တစ်စီးရဲ့တိုက်ခိုက်မှုကြောင့်လူနေအိမ်အဆောက်အုံတစ်ခုပြိုကျခဲ့ပြီးလူ၄ဦးသေဆုံးခဲ့တယ်လို့တာဝန်ရှိသူတွေကဆိုပါတယ်။ယူကရိန်းလိုပဲအာဖဂန်နစ္စတန်ကဆလိုယီမင်အထိဒီလိုပြည်ပခါတွေဖြစ်တဲ့နေရာတိုင်းမှာလူသားချင်းစာနာထောက်ထားမှုအကူအညီတွေတော်တော်လေးလိုအပ်နေကြပါတယ်။ယီမင်နိုင်ငံရဲ့ပြည်ပခါကတော့မကြုံစဘူးအစားအစာငတ်မို့ခေါင်းပေါက်မို့အဆင့်ကိုကြုံနေရတယ်လို့ကုလသမဂ္ဂကဆိုပါတယ်။ယီမင်ပြည်သူတွေရဲ့18.4%တန်းဟာစားနပ်ရိက္ခာမလုံလောက်ပဲဒီအရေးအတွက်ဟာအခုနှစ်ဒီဇင်ဘာလမှာ19%အထိတိုးလာမယ်လို့ခန့်မှန်းထားကြောင်းလဲဆိုပါတယ်။ဒါကြောင့်လူသားချင်းစာနာထောက်ထားမှုအကူအညီတွေပေးဖို့လဲကုလသမဂ္ဂကြိုးပမ်းနေတာပါ။ဒီပဋိပက္ခတွေဟာထိခိုက်လွယ်ကိုယ့်ကိုယ်ကိုကာကွယ်နိုင်စွမ်းအားနည်းသူတွေရဲ့ကျန်းမာရေးနဲ့သူတို့နေမှုဘဝတွေကိုထိခိုက်စေတယ်လို့ဂျာမနီနိုင်ငံဘာလင်မြို့မှာကျင်းပနေတဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့ထိပ်သီးအစည်းအဝေးကိုတက်ရောက်လာတဲ့ကိုယ်စားလှယ်တွေကဆိုပါတယ်။သေးဆုံးမှုဒဏ်ရာရမှုတွေနဲ့နှိပ်စက်ညှဉ်းပန်းမှုတွေနဲ့ဆက်နွယ်တဲ့အကြမ်းဖက်မှုတွေဟာကျန်းမာရေးစောင့်ရှောက်မှုပေးတဲ့အခါကျန်းမာရေးဝန်ထမ်းတွေဘလို့အခက်ခဲတွေနဲ့ရင်ဆိုင်ရသလဲဆိုတာကိုကျွမ်းကျင်သူတွေကဒီထိပ်သီးဆွေးနွေးပွဲမှာပြောကြားပါဗျ။စေဘဆိုင်ရာအလုပ်သမားတွေရင်ဆိုင်နေရတဲ့အခက်ခဲတွေကိုယူကရိန်းနိုင်ငံရဲ့သမ္မတဟောင်းဂရောယူကရိန်းနိုင်ငံကနေညီလာခံမိန့်ခွန်းပြောကြားရမှာပြောဆိုခဲ့ပါဗျ
။ The Russians have refused to provide humanitarian corridors, thus not allowing treatment.
ရုရှားတွေကလူသားချင်းစာနာထောက်ထားမှုဆိုင်ရာပံ့ပိုးမှုတွေကိုညှင်းဆိုခဲ့လို့ကုသမှုတွေ၊စေဝါနဲ့အစားအစာတွေနိုင်ငံတဲကိုပေးမဝင်တာဒါမှမဟုတ်လေဒဏ်ရာရတဲ့သူတွေနဲ့ဖျားထားတဲ့သူတွေကိုထွက်ခွာခွင့်မပေးခဲ့ပါဘူး။ရှေ့တန်းကနေတာဝန်ထမ်းဆောင်တဲ့ကျန်းမာရေးဝန်ထမ်းတွေအများကြီးရှိပြီးတော့စေယုံတွေနဲ့လိုအပ်တဲ့ဆရာဝန်အရေးအတွက်ကိုကောင်းကောင်းလုပ်ထားတာမရှိဘဲနဲ့ပုံမှန်ဆိုသလိုဘုံးကျဲခံနေရပါလေ။တခါတလေဆရာဝန်တွေဆိုရင်မြေအောက်ခန်းတွေနဲ့ဘုတ်ခုချင်းတွေထဲမှာအချိန်ပြည့်အလုပ်လုပ်နေရပါတယ
်ပဋိပက္ခတွေမှာအခက်အခဲတွေရင်ဆိုင်တွေ့ကြုံခံစားနေရတဲ့သူတွေကိုအကူအညီတွေပေးဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO တောင်းဆိုထားတာကိုထိပ်သီးအစည်းအဝေးမှာအလေးပေးပြောဆိုပါတယ
် Our insistence through the Secretary General and through
ကုလသမဂ္ဂအတွင်းမှုချုပ်နဲ့ကုလအဖွဲ့အစည်းတိုင်းရဲ့တောင်းဆိုချက်ကတော့လူသားချင်းစာနာထောက်ထားမှုဆိုင်ရာနိုင်ငံတကာဥပဒေရဲ့အခြေခံမူတွေကိုလက်ခံထားဖို့အထူးသဖြင့်အကူအညီထောက်ပံ့မှုတွေပေးနိုင်ခွင့်ရှိဖို့နဲ့တိုက်ပွဲတွေရပ်တန့်စေဖို့ပါပဲ
လူသားချင်းစာနာမှုဆိုင်ရာနဲ့ဆေးဘက်ဆိုင်ရာအကူအညီတွေထောက်ပံ့ပေးဖို့လိုအပ်တယ်လို့ဒေါက်တာခရစ်စတိုကလည်းအလေးပေးပြောကြားခဲ့ပါတယ်
။ For MSF and I think every medical humanitarian organization what matters.
ဒေဒီမ်ချာဆရာဝန်များအဖွဲ့ MSF ဆေးဘက်ဆိုင်ရာလူသားချင်းစာနာထောက်ထားမှုအဖွဲ့စည်းတိုင်းအတွက်အရေးကြီးတာကလူနာတွေရှိတဲ့နေရာမှာရှိနေဖို့ဘက်ပေါင်းစုံနဲ့ညှိနှိုင်းဆောင်ရွက်ဖို့ပါပဲ
။ Josh Washington တက္ကသိုလ်ကအက်နန်ကလူသားချင်းစာနာမှုကျန်းမာရေးဆိုင်ရာကမ္ဘာကျန်းမာရေးထိပ်သီးအစည်းအဝေးပွဲမှာကမ္ဘာပတိအဖြစ်ဆောင်ရွက်ခဲ့တာပါ။ပဋိပက္ခတွေအတွင်းအခက်အခဲတွေရင်ဆိုင်တွေ့ကြုံကြရတဲ့ပြည်သူတွေအရေးအတွက်တိုးလာနေသည်၍ရှေ့ဆက်လုပ်ရမယ့်ကိစ္စတွေမှာလွယ်ကူမှာမဟုတ်ဘူးလို့သူကဆိုပါတယ်
။ We must stop wars. Women are demanding peace.
စစ်ပွဲတွေရဲရမယ်အမျိုးသမီးတွေကညီညာရေးကိုတောင်းဆိုကြတယ်လူတွေကပထမဆုံးထိခိုက်ခံရပြီးပထမဆုံးတုံ့ပြန်တဲ့သူတွေဖြစ်တယ်အသိစိတ်နဲ့ယက်တီပါဒီလိုကြုံတွေ့ကြရတဲ့ပြည်သူတွေဟာအလွန်ရှုပ်ထွေးတဲ့ပြဿနာရဲ့အချင်းချုပ်ပါ
ကုလသမဂ္ဂတီအစည်းအဝေးပွဲရဲ့ရည်ရွယ်ချက်ကတော့ပဋိပက္ခတွေကြုံတွေ့နေရတဲ့နိုင်ငံတွေလူအဖွဲ့အစည်းတွေမှာလူသားချင်းစာနာကူညီမှုတွေအထူးသဖြင့်ကျန်းမာရေးအကူအညီတွေဘယ်လိုပေးနိုင်မလဲအဖြေထုတ်ဖို့ဖြစ်ပါတယ်ရှင်ကျမလေးပါပါ
2022ခုနှစ်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ထိပ်သီးအစည်းအဝေးပွဲအကြောင်းသတင်းဆောင်မကိုအလိမ္မာပြပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။အရင်ဆုံးတော့အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်မကိုတင်ပြပေးကြပါမယ်။အိန္ဒိယဘာသာရေးရဲတွေထိမ့်သိမ်းထားတဲ့အချိန်မှာအသက်ဆုံးသွားရတဲ့အမျိုးသမီးငယ်လေးသေဆုံးပြီးတဲ့နောက်မှာတော့အီရန်နိုင်ငံအပါအဝင်ကမ္ဘာတဝန်းကအီရန်အစိုးရကိုစန့်ကျင်ဆန္ဒပြနေကြတာမှာတော့အခုခါမှာအီရန်အစိုးရဘာသာရေးခေါင်းဆောင်ကြာဆုံးပါစေဆိုပြီးတော့ပို့ပြီးတော့မှပြင်းပြင်းထန်ထန်ကြွေးကြော်ဆန္ဒပြလာကြပါတယ်ဒါပေမဲ့လည်းယူကရိန်းကိုအီရန်ကလက်နက်သုံးပြီးတော့ရုရှားကနေတိုက်ခိုက်နေတဲ့ကိစ္စကအခြေအနေတွေပိုတင်းပါစေပြီးအီရန်နဲ့အမေရိကန်ကြားအီရန်နျူကလ িয়ার သဘောတူစာချုပ်ပြန်ပြီးတော့အသက်သွင်းနိုင်မှုကိစ္စအတွက်လည်းအဟန့်တားဖြစ်စေပါတယ် VOA သတင်းတောက် RS Arabasadi ပေးပို့ထားတဲ့သတင်းကိုကိုအောင်ကဒီသတင်းဘက်ရဲ့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မှာတင်ပြပေးထားပါတယ်
လန်ဒန်မြို့လေက Trafalgar Square ကဆလို Berlin Toronto အထိအီရန်ဘာသာရေးအစိုးရကိုစန့်ကျင်ဆန္ဒပြနေကြတာပါလွန်ခဲ့တဲ့လကအသက်22နှစ်အရွယ်မာရှာအမီနီအီရန်ဘာသာရေးရဲတွေထိမ့်သိမ်းထားစဉ်တည်ဆုံသွားပြီးအီရန်အစိုးရကသူဟာနှလုံးပေါက်တည်ဆုံသွားတာလို့ပြောပါတယ်မိသားစုကတော့အာမီနီမှာနှလုံးရောဂါမရှိဘူးလို့ဆိုပါတယ်အဲ့ဒီအချိန်ကဆလို့လူငယ်တော်တော်များများအပါအဝင်ဈေးတွေတွေဟာအီရန်နိုင်ငံမှာအပြောင်းလဲတွေလုပ်ဖို့ဆန္ဒပြတောင်းဆိုနေကြသလိုကျောင်းသူကျောင်းသားတွေလည်းစာသင်ခန်းကထွက်ပြီးတော့ဆန္ဒပြကြဖို့လှုပ်ရှားသူတွေကတောင်းဆိုကြပါတယ်အီရန်ဘာသာရေးခေါင်းဆောင်အယာတိုလာအာလီခါမေနီကတော
့အီ
ရန်မှာကြီးပင်းနိုင်ငံသားသွားကြောင်းတဲ့တိုင်းပြည်အတွက်အလုအကျွေးပြန်ပြုသူတွေကိုရန်သူတွေအဖြစ်ပုံဖော်ပြောဆိုပါတယ်ဒီတော့အတွင်းယူကရိန်းနဲ့အနောက်နိုင်ငံတွေကအီရန်နိုင်ငံဟာရုရှားကိုခါမီကာဇာယီအဝေးဒိန်းတိုက်ခိုက်ရေးဒရုန်းတွေနဲ့အသုံးပြုပုံသင်တန်းတွေပေးနေတယ်လို့ဆွဆွဲပါတယ
် What that means obviously again
အီရန်ဟာအကြမ်းဖက်မှုတွေအတွက်အရှိအလေပိုင်းဒေသမှာတည်းမဟုတ်ပဲယူကရိန်းမှာလည်းပံ့ပိုးပေးနေတာကိုထင်ထင်ရှားရှားဆက်တွေ့ရပါတယ
်အီရန်နဲ့ရုရှားကအခုလိုဆွဆွဲမှုတွေကိုညှင်းဆို့ပေမဲ့ Britain ၊ပြင်သစ်၊ Germany နိုင်ငံတွေကယူကရိန်းကိုရုရှားကတိုက်ခိုက်ရမှာအသုံးပြုတဲ့အဝေးဒိန်းဒရုန်းတွေဟာဘယ်နိုင်ငံကလဲဆိုတာကိုစုံစမ်းစစ်ဆေးဖို့တောင်းဆိုနေပါတယ်အမေရိကန်ပြည်ထောင်စုကလည်းခုလိုအခြေအနေမျိုးမှာ2015နျူကလ িয়ার သဘောတူညီချက်ကိုပြန်အသက်သွင်းဖို့ဖြစ်နိုင်မှာမဟုတ်ဘူးလို့ပြောပါတယ
် way far apart with the Iranians in terms of
Iran nuclear သဘောတူညီချက်ပြန်အသက်သွင်းဖို့တော်တော်အလံဝင်နေပါသေးတယ်အခုခါမှာအဲ့ဒီကိစ္စဟာအထူးကမကြပဲငင်းကြမ်းစွာဆန္ဒပြနေကြသူတွေကိုအီရန်အာဏာရှင်အစိုးရကကင်တွယ်ဖို့နဲ့ပတ်သက်ပြီးတာဝန်ခံဖို့အာရုံစိုက်လှုပ်ဆောင်နေပါတယ်။အီရန်နဲ့ရုရှားအကြားလက်နက်အရောင်းဝယ်ကိစ္စအတွက်အရေးယူဆောင်ရွက်နိုင်ရေးလဲအဓိကထားလှုပ်ဆောင်နေပါတယ်
။အီရန်ဘက်ကလည်းအမေရိကန်ပြည်ထောင်စုဟာအီရန်ကဆန္ဒပြပွဲတွေကိုမီးထိုးပေးနေတဲ့အချိန်ထဲမှာနျူကလ িয়ার သဘောတူစာချုပ်ကိုအ мян ဆုံးပြန်အသက်သွင်းဖို့တိုက်တွန်းနေတာဟာသဘာဝမကျဘူးလို့ဆိုပါတယ်။သမရဟောင်းဒေါ်နယ်ထရမ့်လက်ထက်2018ခုနှစ်မှာအမေရိကန်ပြည်ထောင်စုဟာနျူကလ িয়ার သဘောတူညီချက်ကနေပြန်နှုတ်ထွက်ခဲ့တာပါ။ဒါပေမဲ့လည်းခုအခါဝါရှင်တန် DC နဲ့ကမ္ဘာတစ်ဝှမ်းကမြို့ကြီးတွေမှာနျူကလ িয়ার အရေးထက်အီရန်ဆိုရရဲ့ပြည်တွင်းပြည်ပလူခွေချိုးဖောက်မှုတွေအပေါ်ပိုးပြီးတော့အလေးထားစောင့်ကြည့်နေကြပါတယ်ခင်ဗျာ။
အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်မကိုကိုအောင်ကစီစဉ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ဆိုရှယ်မီဒီယာတွေပေါ်မှာလူကြည့်များတဲ့10မိနစ်ဗီဒီယိုသတင်းတိုလေးတွေအကြောင်းကိုတင်ပြပေးကြပါမယ်။ဒ
တောင်ကိုရီးယားနိုင်ငံမှာတောင်ကိုရီးယားနဲ့အမေရိကန်တပ်တွေမြစ်ကြောင်းကိုဖျက်ပြီးတော့စစ်ရေးလေ့ကျင့်ကြပါတယ်။ထိုင်းမှာတော့ငားတွေကူးခတ်နေတဲ့ရေတွေကို6လောက်ချပြီးတော့ခောက်ဆွဲစားနိုင်ပါတယ်။ဒီလိုမျိုးဆိုရှယ်မီဒီယာတွေပေါ်မှာလူကြည့်များတဲ့10မိနစ်သတင်းတိုလေးတွေကိုစူးစီးပြီးတော့မယေးသနာကျော်ကတင်ဆက်ပေးထားပါတယ်။
တောင်ကိုရီးယားနိုင်ငံဆိုမျိုးတော်တောင်ဘက်နန်ဟန်မြစ်မှာဖြစ်ပါတယ်။တောင်ကိုရီးယားနဲ့အမေရိကန်တပ်ဖွဲ့တွေမြစ်ဖြတ်အစည်းအဝေးကျင်းနေကြတာပါ။တန်ဇက်ကာကားတွေအမြောက်ကားတွေမြစ်ဖြတ်ကူးနိုင်ဖို့ရေပေါ်ပေါ်တဲ့တရားထိုးပြီးတော့အော်တိုဘာလ19ရက်နေ့ကအစည်းအဝေးကျင်းခဲ့ကြပါတယ်။တိုက်ခိုက်ရေးရဟယင်တွေလေထဲမှာပြန်မြေပြင်မှာတန်ဇက်ကာကားတွေကအဖြူရောင်မီးခိုးလုံးတွေမှုတ်ထုတ်ပြီးတော့လူစည်းတန်ဇက်ကာကားတွေတခြားစစ်မော်တော်ယာဉ်တွေနန်ဟန်မြစ်ကိုဘော်ဒါရာကနေဖြတ်တန်းကြပါတယ်။ဒီလေ့ကျင့်မှုမှာတောင်ကိုရီးယားနဲ့အမေရိကန်အင်ဂျင်နီယာတပ်ဖွဲ့တွေတရားတည်ဆောက်လိုက်တာဖြစ်ပြီးတော့တောင်ကိုရီးယားရွေရှားတပ်ခွဲ7ကတန်ကြပ်ကဖြတ်အထူးတပ်ဖွဲ့ဝင်တွေရေပေါ်တရားကနေမြစ်ဖြတ်ကူးကြပါတယ်။မြောက်ကိုရီးယားကအခုတလောမှာဒုံးကျည်ဆန်းသတ်မှုတွေဇက်တိုက်ပြုလုပ်နေလို့အာရှအရှေ့ပြားဒေသမှာတင်းမာမှုတွေမြင့်မားနေပြီးတော့တောင်ကိုရီးယားနိုင်ငံမှာအမေရိကန်နဲ့တောင်ကိုရီးယားတပ်ဖွဲ့တွေစစ်ရေးလေ့ကျင့်မှုတွေပြုလုပ်နေတာကိုလည်းမြောက်ကိုရီးယားကအထူးဒေါသထွက်နေပါတယ်။ယူကရိန်းနိုင်ငံကီးဖ်မြို့တော်မြို့လယ်ကောင်ကလူနေအဆောက်အုံအများပြားပောက်ကွဲမှုတွေဖြစ်ပြီးတော့ပျက်စီးရတဲ့ပုံရိပ်တွေပါကီးဖ်မြို့တော်မှာအော်တိုဘားလ18ရက်နေ့တိုက်ခိုက်ခံရတဲ့မြို့လယ်နေရာကတက္ကသိုလ်တွေကျောင်းသားကျောင်းသူတွေထိုင်တဲ့ဆိုင်တွေစားသောက်ဆိုင်တွေရှိတဲ့နေရာဖြစ်ပါတယ်တိုက်ခိုက်မှုတွေကိုကာမီကာဇီဒရုန်းတွေနဲ့လုပ်နေတယ်လို့ယူကရိန်းသမ္မတရုံးအကြီးအကဲအန်ဒရီယာမက်ကပြောပါတယ်ဆိုလိုတာကအီရန်နိုင်ငံလို့ Shahed 136အဝေးရင်းဒရုန်းတွေနဲ့ဒုတိယကမ္ဘာစစ်အတွင်းမှာလေယာဉ်နဲ့ပစ်မှတ်ကိုအသေးခံဝင်တိုက်တဲ့ဂျပန်တွေရဲ့ကာမီကာဇီတိုက်ခိုက်မှုမျိုးနဲ့တိုက်ခိုက်တယ်လို့ယူကရိန်းကပြောနေတာပါ။ရုရှားနဲ့ခရိုင်းမီးယားဒေသဆက်ထားတဲ့တရားကိုဖောက်ခွဲပစ်လို့တိုက်ခိုက်မှုလုပ်တာလို့ရုရှားကပြောပေမဲ့အီရန်ရဲ့ဒရုန်းတွေဟုတ်မဟုတ်ဘာမှမပြောပါဘူး။အီရန်ကတော့ယူကရိန်းမှာရုရှားထိုးစစ်သုံးဒရုန်းကသူတို့စီကမဟုတ်ဘူးလို့ငြင်းဆိုထားပါတယ်။ထိုင်းနိုင်ငံဒေသအများစုမှာတော့ရေဘေးနဲ့ကြုံနေရပြီးတော့ဒီနေ့ကအခြေအနေအဆိုးဆုံးမဟုတ်ပေမဲ့အဆိုးရွားကတော့ရေဘေးကူညီထောက်ပံ့မှုတွေအတွက်ဒေါ်လာတန်း600ကျော်သုံးဖို့ပြင်ထားပါတယ်။ရွာတွေထောင်ထဲချီရေဘေးတင်နေပြီးတော့ဆယ်ရီလဲရှန်ကြခံနေဖြစ်နေလို့တချို့နေရာတွေမှာဆယ်ရီဖောက်ချနေရတာပါ။အော်တိုဘာလလည်းကထိုင်းနိုင်ငံကရေဘေးတင်ဒေသတွေမှာဒေသအတော်ဝင်ရှိသူတွေကူညီထောက်ပံ့မှုတွေလိုက်ဝင်ငှားပေးနေတာဖြစ်ပါတယ်။အယုဓယာပြည်နယ်မှာတော့ကုညေရေးတပ်ဖွဲ့တွေကရေမက်ထိတက်နေတဲ့ရေထဲကနေပြီးတော့တိုင်ဝင်တိုင်ထွက်မော်တော်ဘုံနဲ့အရောက်သွားပြီးတော့ပစ္စည်းတွေဝင်းငှပေးခဲ့ပါတယ်။အိမ်ထဲမှာတော့ရေထဲမှာသွားနေရပါတယ်တဲ့အိမ်ရှင်မတယောက်ပြောထားတာပါ။ใน
บ้านก็ต้องเดินลุยทํากับข้าวต้องซักผ้าต้องเดินลุยน้ําอย่างเงี้ยค่ะแล้วก็เวลาเข้าออก
အိမ်ကထွက်ဖို့ဆိုတာလှေရှိမှဒီနေရာကမြေနိုင်မြေကျိုင်းဖြစ်နေတော့ရှိသမျှရေဝင်နေတယ်လို့ရေဘေးတင်ပရတနာကွန်ဆော့ကပြောပါတယ်။ထိုင်းနိုင်ငံဒေသအများအပြားအထူးသဖြင့်အရှေ့မြောက်ပိုင်းနဲ့အလဲပိုင်းဒေသတွေမှာရေဘေးတင်တာဖြစ်ပါတယ်ထိုင်းနိုင်ငံမှာမိုးရွာသည်ရေကြီးချိန်တာချင်းမြေကန်ကခောက်ဆွဲဆိုင်ရေမြုပ်နေပေမဲ့အော်တိုဘာလ15ရက်နေ့ကတော့ဖောက်တယ်တွေလည်းရေထဲမှာထိုင်စားနေကြတာတွေ့ရပါတယ်နှက်ခွပထုံပြည်နယ်ကဒီပကြစ်ကြက်ခောက်ဆွဲဆိုင်လေးကအဝေးပြေးလက်မှဂုံးကြော်တရအောင်မှာတည်ရှိတာဖြစ်ပြီးတော့ခွေလာတာကတော့2 30ရှိပါပြီ။ငားတွေကိုအစာအမြဲကျွေးလို့ငားတွေလည်းလာတာကြောင့်ငားတွေကူးနေတဲ့ရေထဲခြေထောက်ချထိုင်နေတဲ့သူတွေအကျိုက်ဖြစ်ပါလေ။ထိုင်းနိုင်ငံကိုစက်တင်ဘာလဝင်ရောက်တိုက်ခိုက်သွားတဲ့နိုဘူးမုန်တိုင်းရေနိုင်ငံအရှေ့မြောက်ပြည်နယ်တွေကဆယ်တွေဖောက်ချတာရေကြောင့်မြစ်တွေလည်းရေရှမ်းကုန်ရပါတယ်။အော်တိုဘာလတတိယဘက်မှာတော့ထိုင်းနိုင်ငံမှာနိုင်ငံရဲ့40ရာခိုင်နှုန်းနီးပါးရေဘေးတင်နေပြီးတော့မိုးထက်များနိုင်တာကြောင့်ရုတ်တရက်ရေကြီးရေရှမ်းမှုတွေဖြစ်မယ်လို့တာဝန်ရှိသူတွေသတိပေးချက်ထုတ်ပြန်ရပါတယ်။ထိုင်းနိုင်ငံကပြည်နယ်89ခုထဲက59ခုမှာအင်ဂျီပေါင်း4သိန်းခွဲရေဘေးတင်တာဖြစ်ပြီးတော့ထိုင်းရေဘေးကူညီရေးနဲ့အစာရိတ်ခါထောက်ပံ့ရေးသုံးဆွဲဖို့အတွက်အစိုးရကဒေါ်လာတန်600ကျော်ချပေးထားပါတယ်။ပြရေဘေးနဲ့မကြခဏကြုံရတတ်တဲ့ဖိလစ်ပိုင်နိုင်ငံမှာတော့ရေထဲကနေဖြတ်မောင်းဖို့အတွက်တာမန်မော်တော်ဆိုင်ကယ်ထက်3ပေလောက်ပိုမြင့်တဲ့ခြေရန်ရှင်မော်တော်ဆိုင်ကယ်တီထွင်ထားပါတယ်။ ဒီခြေတဲ့ရှေးဆိုင်ကနဲ့အငားလိုက်ပြီးတော့ခါလောက်ဒူးလောက်တက်နေတဲ့ရေကြီးမှုတွေကြောင့်မောက်ပေါ်ပေးနိုင်လို့ဟာဂိုနွိုင်းမြို့မှာရုံးတဲ့ကြောင်းတဲ့ဒေသခံတွေအားထားရတဲ့ဆက်သွယ်သွားလာရေးရင်တစ်ခုဖြစ်ပါတယ်
။ဘာဟာငါကပေးကြချက်ကစီဝနာအောင်လားဆာမင်းမတ်တရိုက်စိကယ်လို့
ခြေတဲ့ရှေးဆိုင်ကတက္ကစီခီးစဉ်တစ်ခုကိုပေးဆို40အမေရိကန်ဒေါ်လာနဲ့ဆို68ဆန့်ရပါတယ်လို့ဆိုင်ကအငားမောင်းသမားရာဆယ်လိုပတ်စ်ကပြောပါတယ်။ဒါဆိုရင်ဈေးကတာမန်ဆိုင်ကယ်တက္ကစီထက်တော့နည်းနည်းပိုကြီးတာပါ။အရင်နည်းကြတော့လေရိုးရိုးဆိုင်ကယ်ကိုခြေတန်းရှည်ဆိုင်ကယ်ဖြစ်အောင်လို့တန်းချောင်းတွေတုံးပြီးတော့ပြင်ဆောက်ထားရတာဆိုတော့ပို့ပြီးတော့လေငွေကုန်ကြေးကျများထားလို့ပါ။ရေးတဲ့တဲ့ထက်မှမောင်းရလို့စားငယ်ရေးတိုက်စားတာနဲ့ဆိုတော့ပြုတ်ပြင်ရတဲ့ဈေးကြီးပြီးတော့မောင်းစားတဲ့သူတွေအတွက်အမျက်သိမ့်မကျန်ပါဘူး။အမိုက်ကိုစနစ်တကျမစွန့်ပစ်တာကြောင့်ရေးကြီးရဲ့အခြေအနေကနှစ်ဆင်ပိုဆိုးလာတယ်လို့ဒေသခံတွေကပြောပါတယ်။အစိုးရကတော့ဒီလိုရေကြီးတာတွေရော့သွားအောင်စီမံကိန်းချလှုပ်ဆောင်နေတယ်လို့ဆိုပါတယ်ဘရာဇီးလ်နိုင်ငံကအီဂွာဆူအေယာမရေတကွန်ကြီးကရှိနေကြရေပမာထားထက်ဆယ်ဆများလာတယ်လို့ဒေတာရင်းမီဒီယာတွေမှာပြောနေတာပါဘရာဇီးလ်နိုင်ငံပရာနာပြည်နယ်မှာမိုးတဲတဲထန်ထန်ရွာပြီးတော့ရေများနေတာပါအစပိုင်းကအီဂွာဆူမြစ်ရေခန့်တဲ့အထိမိုးမရွာပဲမိုးကောင်ခဲ့ပြီးတော့မှအခုလိုမျိုးအကြီးကျယ်ရေတက်တဲ့အထိမိုးရွာသွန်းခဲ့တာပါ။ဘရာဇီးလ်နိုင်ငံဘက်အချမ်းမှာဆိုရင်မြစ်ပေါ်ဖျက်ဆောက်ထားတဲ့လူလျှောက်တံတားကိုတစ်ပတ်လောက်ပိတ်ထားခဲ့ရပါတယ်။ဒီရေတကွမှာပုံမှန်တစ်စက္ကန့်ကိုရေလီတာ1000ခွဲစီးဆင်းတာကနေပြီးတော့အော်တိုဝါ73ရက်နေတိုင်းတာကြည့်တာမှာတော့တစ်စက္ကန့်ကိုလီတာ16တန်တက်သွားပါတယ်။ရေရှမ်းပြီးတော့ရေကြီးမှာဆိုလို့ရေအားလျှက်စစ်ထုတ်ရေကာတာတွေကရေလဲပေါက်တွေကိုဖွင့်ချခဲ့ရပါတယ်။ဒီရေတကွန်ရဲ့အနီးတစ်ဝိုက်ကို UNESCO ရဲ့ကမ္ဘာ့အမွေနဲ့စီးရင်ထဲမှာ1986ခုနှစ်မှာတွင်လိုက်ပြီးတော့2012ခုနှစ်မှာတော့ကမ္ဘာ့အမွေနေရာတစ်ခုတည်းစီးရင်တွင်ခံရပါတယ
်။ Social Media တွေပေါ်မှာလူကြည့်များတဲ့10မိနစ်ဗီဒီယိုသတင်းလေးတွေကိုစုစည်းပြီးတော့အမရေးသနာကျော်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ကဘာတလွားခီးသွားအစီအစဉ်မတိုင်ခင်မှာတော့မြင်ကွင်းကျယ်မှတ်စုအစီအစဉ်ကိုတင်ပြပေးကြပါရစေ။ဒီသတင်းပတ်မှာတော့ဆရာနာသိမ့်ပြီးတဲ့နောက်ပိုင်းမှာစစ်ဘေးဒုက္ခသည်1.6တန်းတိုးလာတဲ့အကြောင်းကိုတင်ဆက်ပေးထားပါရစေ။မြန်မာနိုင်ငံမှာစစ်တပ်ကနေအာဏာသိမ်းခဲ့တဲ့2022ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ကနေစပြီးတော့အခုနှစ်အောက်တိုဘာလ19ရက်နေ့အထိပြည်တွင်းမှာအိုးအိမ်ဆုံခွာပြီးတော့ထွက်ပြေးတိမ်းရှောင်ရတဲ့ဒုက္ခသည်က1.6တန်းကျော်အထိတိုးလာခဲ့ပါတယ်။အချက်အလက်အသေးစိတ်ကိုစုစည်းပြီးတော့မဟာဗျူဟာနဲ့မူဝါဒလေးလာရေး Institute ISB မြန်မာကဒီသတင်းပတ်ရဲ့မြင်ကွင်းကျယ်မှတ်စုအစီအစဉ်မှာတင်ဆက်ပေးထားပါတယ်။
ဆရာနာသိမှုအလွန်ခုနှစ်အောက်တိုဘာ19ရက်အထိပြည်တွင်းစစ်ပြေဒုက္ခသည်1.6တန်းကျော်တိုးလာခဲ့ပါသည်။ဒါကြောင့်မြန်မာနိုင်ငံမှာပြည်တွင်းပြည်ပစစ်ပြေဒုက္ခသည်ပေါင်း 3.1 တန်းကျော်ရှိလာပါပြီ။အာနာသိမှုအလွန်အစ်စ်တိုးလာတဲ့ပြည်တွင်းစစ်ပြေဒုက္ခသည်အရေအတွက်ဟာစုစုပေါင်းပမာဏရဲ့52ရာခိုင်နှုန်းကျော်ဖြစ်လာပါသည်။ခုနှစ်အတွင်းမှာလက်နက်ကင်ပဋိပက္ခတွေပိုများလာတာကြောင့်စစ်ပြေးဒုက္ခသည်အသစ်တုံးလုံးမြင့်တက်နေပါတယ်။ခုနှစ်ဆယ်လတာနေပါကာလအတွင်းမှာပဲစစ်ပြေးဒုက္ခသည်တန်းကျော်အထိတိုးလာခဲ့တာပါ။ဒါဟာအသစ်တိုးလာတဲ့စစ်ပြေးဒုက္ခသည်စုစုပေါင်းရဲ့66ရာခိုင်နှုန်းကျော်အထိရှိပါတယ်။ဇန်နဝါရီတလထဲမှာတည်းစစ်ပြေးဒုက္ခသည်3,400ကျော်အထိတိုးခဲ့ပြီးဒါကအမြင့်ဆုံးဖြစ်ခဲ့ပါတယ်။တတူလာတဲ့စစ်ပြေးဒုက္ခတဲ့1.6တန်းကျော်ထဲမှာစကိုင်းတိုင်းအတွင်းကအများဆုံးဖြစ်ပါတယ်။အာနာသိမ့်မှုအလွန်အတတူလာတဲ့စစ်ပြေးဒုက္ခတဲ့ပမာဏရဲ့47ရာခိုင်နှုန်းကစကိုင်းတိုင်းထဲမှာရှိနေပါတယ်။အရေးအတွက်အားဖြင့်6,800ကျော်ရှိပြီးတနိုင်ငံလုံးမှာအများဆုံးဖြစ်ပါတယ်။ဒုတိယအများဆုံးရှိတဲ့ဒေသကမကွေးတိုင်းဖြစ်ပြီးပြည်တွင်းစစ်ပြေးဒုက္ခတဲ့2,400ကျော်ရှိပါတယ်။နိုင်ငံအနှံ့ကမြို့နယ်ပေါင်း96ခုမှာစစ်ပြေးဒုက္ခသည်1.6တန်းကျော်တိုးပြီးရှိလာပါတယ် စကိုင်းတိုင်းအတွင်းမှာမြို့နယ်ပေါင်း34မြို့နယ်တွေကမြို့နယ်30မှာစစ်ပြေးဒုက္ခသည်တွေတိုးနေတာပါမြို့နယ်တစ်ခုချင်းစီနိုင်ရှင်တဲ့ကကြားပြည်နယ်ဒီမော့ဆိုမြို့နယ်မှာစစ်ပြေးဒုက္ခသည်အများဆုံးရှိနေပါတယ်အရေးတွေအားဖြင့်အဲ့ဒီဒေသမှာစစ်ပြေးဒုက္ခသည်13,600ကျော်ရှိပါတယ်
မြန်မာနိုင်ငံမှာဆီယနာသိမ်းပြီးတဲ့နောက်ပိုင်းစစ်ဘေးဒုက္ခသည်တိတသမ6တန်းအထိတိုးလာနေတဲ့အကြောင်းကိုမြင်ကွင်းကျဲမှတ်စုအစီအစဉ်မှာတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ကဘာတရွားခီးသွွားအစီအစဉ်ကိုတင်ဆက်ပေးကြပါမယ်ဂျော်ဂျီယာနိုင်ငံကနတ်ဆိုင်လာတဲ့ဂျောက်ကဘာတစ်ခုပေါ်မှာဖျက်ပြီးတော့စောက်ထားတဲ့မှန်ကျိုးတရားတစ်ခုကတဲထိတ်ရင်ဖို့အတွေ့အကြုံရကျင်တဲ့သူတွေအတွက်သွားကျင်စရာနေရာတစ်ခုဖြစ်လာပါတယ်တဘာဝရှုခင်းအလှကိုမီတာ200အမြင့်ရှိတဲ့မှန်ကျိုးတရားပေါ်ကနေကြည့်ရတာအားမရဘူးဆိုရင်လေကျိုးတရားနဲ့အပြိုင်လေထဲမှာစပိန်စီးပြီးတော့ခန်းစားကြည့်နိုင်ပါတယ်ဘလောက်စိတ်လှုပ်ရှားစရာကောင်းတယ်လဲဆိုတာကိုတော့မတ်စုမြတ်မွန်နဲ့အတူဒီသတင်းပတ်ရဲ့ကဘာတလွားခီးသွွားအစီအစဉ်ကနေတွားကြည့်ကြရအောင်ပါရှင်
ဂျော်ဂျီယာနိုင်ငံတီပလီစီမြို့ရဲ့အနောက်ဘက်ကီလိုမီတာ100လောက်မှာရှိတဲ့တက်ရှ်ဘာရှိကန်ညွန်ဂျောက်ကဘာကြီးပေါ်မှာမီတာ240ရှည်လျားတဲ့ကျိုးတရားကြီးတစ်ခုကိုဖျက်ဆောက်ထားပါတယ်။ဂျောက်ကဘာကြီးရဲ့အပေါ်မီတာ200အမြင့်မှာဆောက်ထားတဲ့တမဏိကျိုးတရားကြီးရဲ့ခြေနင်းနေရာတချို့မှာခိုင်ခန့်တဲ့မှန်တွေကိုတတ်ဆင်ထားတဲ့အတွက်တရားပေါ်လျှောက်သူတွေငုံကြည့်လိုက်ရင်အသေးအေးစရာဖြစ်နေပါတယ်။တရားကြီးရဲ့အောက်မှာစီးဆင်းနေတဲ့မြစ်ကိုမြင်ရတာကလည်းတမှုထူးခြားမှပါတယ်။စိန်လန်းတပင်တွေရေဒဂွန်တွေလို့တဘာဝအလှတရားတွေပတ်လည်ဝိုင်းနေတဲ့နေရာမှာခင်မီကျိုးတရားကြီးပေါ်ကနေလမ်းဖြတ်လျှောက်ပြီးတော့တဘာဝကိုခန်းစားရတဲ့အတွေ့အကြုံကဘာနဲ့မှမတူဘူးလို့အစ္စရေးနိုင်ငံကလာတဲ့ခီးသွားဘလော့ဂါကပြောပြပါရယ
် I have to say it's one of the most amazing places I've ever seen in the world.
ကမ္ဘာမှာမြင်ဘူးသမျှထဲမှာတော့တကယ်အံ့ဩစရာအကောင်းဆုံးနေရာတစ်ခုဖြစ်ပါတယ်။ခီးသွားဘလော့ဂါတယောက်အနေနဲ့နေရာတွေအများကြီးကိုတွားဖို့ပါတယ်။ဒီတရားကြီးကတော့ Instagram မှာဓာတ်ပုံရိုက်တင်တာအများဆုံးနေရာတစ်ခုဖြစ်မယ်လို့ထင်ပါတယ်။ Internet ပေါ်မှာလက်တို့ပြောကြမယ့်နေရာတစ်ခုဖြစ်မှာသိကြပါတယ်။သိကိုလှပါတယ်။ခီးသွားဘလော့ဂါတယောက်အနေနဲ့ပထမဆုံးလာခဲ့နိုင်တာကိုလည်းဂုဏ်ယူပါတယ
်
နေဆိုင်နဲ့ကြောက်ကဘာကြီးပေါ်မှာဖျက်လျှောက်သွားနေရတဲ့ဆိုတဲ့အတီးက၆ချားစရာစိတ်လှုပ်ရှားစရာဖြစ်ပေမဲ့ဘေးပတ်ဝန်းကျင်ရှုခင်းအလှက၆စိတ်ကိုမေ့သွားစေတယ်လို့လည်းတချို့ကပြောပါတယ
် It's more exciting than scary. It's very beautiful, very nice view on the canyons.
Yeah.
ကျွန်တော်ကတော့ကြောက်တာထက်စိတ်လှုပ်ရှားပါတယ်။ရှုခင်းကတိတ်တာရတော့လမ်းတစ်လျှောက်လုံးကတိတ်လှောက်ပါတယ်
နီကာကမကြောက်ဘူးလို့ပြောပေမဲ့သူ့ရဲ့တကယ်ချင်းလီဒန်နဲ့မက်တာတို့ကတော့ကြောက်လဲကြောက်ပျော်လဲပျော်စရာကောင်းတယ်လို့ပြောနေကြတာပါ။တမ်မီဂျိုဒရာကြီးရဲ့အလင်းမှာတော့အေးအေးဆေးဆေးနားနေပြီးတော့ရှူကင်းကိုခန်းစားနိုင်မဲ့စိန်တုံးပုံစံ view point နေရာလှူထားပေးပါတယ်
Мне очень нравится вид, который открывается этого моста. Но при этом на самом
деле Дорога не меняет шугин го тэй тбо жа баре. Аян сэй ча лонг жон дэ ло лэ кан за я баре. Дара чи я ра га лэ кан 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 си баре. Шугин га ро атэт шу таун ма лао баре. Лэт дан ди на кат тва чи йин ро пё жа ма ла со рэ со йин сэй нэ нэ фит баре. Ара га лвэ йин а лонг э э си си ба.
At the beginning I was a little scared, but after you walk on it it's like you feel very safe.
ဆောင်းရတော့နည်းနည်းကြောက်စိတ်ရှိပါတယ်နည်းနည်းရှောက်ကြည့်လိုက်တော့လုံးလုံးစိတ်ချရတယ်ဆိုရယ်စိတ်ဖြစ်သွားတယ်လေရှုခင်းကတိတ်တာရတော့လာရကြိုးနဲ့ပါတယ်လာလဲလာတင်ပါတယ
်အခုလိုမျိုးရင်တထိတ်ထိတ်နဲ့တံတားပေါ်ဖျက်လျှောက်ရတာအားမရဘူးဆိုသူတွေအတွက်တံတားနဲ့အပြိုင်လေထဲမှာစပိန်စီးလို့လဲရပါသေးတယ
် it's amazing and crazy in the same time
ဆဲလူရှာဖို့ကောင်းလို့တချိန်ထဲမှာအံ့ဩဖို့လည်းကောင်းပါတယ်အသေးချာအခိုင်အခန့်လှုပ်ရှားတော့ပြုတ်မချနိုင်ပါဘူးစပိန်နေရတဲ့အရာတာကိုလည်းခံစားရတယ်နောက်ပြုတ်မချအောင်ခြိထားတဲ့ကြိုးရှိတဲ့ဆူရာလည်းသိနေပါတယ်အောက်ကငူးကြည့်ရတဲ့အရာတာကတော့တကယ်ကိုထူတာပါတကယ်ကိုအမခံပါတခြားဘာပြောရမှန်းတော့မသိပါဘူးအခုလိုတဲထိတ်ရင်ဖို့ဖြစ်စရာတရားကြီးကို2019ခုနှစ်မှာစတင်ဆောက်ခဲ့ပြီးတော့အခု2022ခုနှစ်ဇွန်လလယ်မှာဖွင့်လှစ်ခဲ့တာဖြစ်ပါတယ်အမေရိကန်ဒေါ်လာတန်း40လောက်ကုန်ကြတဲ့ဆောက်လုပ်ရေးစရိတ်ကိုတော့ ။ Israel နိုင်ငံက Gasland ဆိုတဲ့ကုမ္ပဏီကရင်းနှီးမြှုပ်နှံထားပါတယ်။
ディアムロマゼシブネビスティアフシダグバドンガグホルツィエレビネスウニカルダガンスホブリプロエクティイデア
センカムレシエディプロジェクトをロピッタガガバマ2014クネナオクレガガバワパウェンチンゴアレータレキートワロウガンウェゴルレセイウェンザラジャラエジョージアマレルトゥアヤオネレダバワニアミョトワチェンドゥレ2019クネクレガポミャラダエチャウマダバワアラゴガンソンテンテンタレテチェンネマလာလေသူတွေကိုလည်းတကယ်ကိုထူးခြားစိတ်လှုပ်ရှားစရာကောင်းတဲ့အတွေ့အကြုံမျိုးရအောင်လုပ်ပေးနိုင်တယ်ဆိုတာအကောင်းဆုံးသက်သေပြနိုင်တဲ့ project ဖြစ်ပါတယ်။တဘာဝကိုမထိခိုက်ဘဲစိတ်ချလက်ချလာလေနိုင်တဲ့နေရာတစ်ခုဖြစ်ပါတယ်
။ Dash Bar ရှိကန်ညွန်ကြောက်ကဘာကြီးပေါ်မှာအခုလိုစိတ်ဝင်စားစိတ်လှုပ်ရှားစရာဂျိုးဒရာကြီးကိုဆောက်လုပ်ထားတဲ့အတွက်ဒီနေရာကိုနိုင်ငံတကာကကမ္ဘာလှည့်ခီးသွွားဧည့်သည်တွေကိုဆွဲဆောင်နိုင်မယ်လို့ခီးသွွားလုပ်ငန်းလုပ်သူတွေကမျှော်လင့်ထားပါတယ်။ဒီကြိုးတရာကြီးနဲ့မဝေးလာတဲ့နေရာမှာလဲစိန်ခန်ဟိုတယ်နဲ့အပန်းဖြေအိမ်တွေကိုဆောက်လုပ်နေပါတယ
် This is one of the most spectacular resorts that we've ever built. I mean as part of the Easter group with a great partnership of the
ကျွန်တော်တို့ဆောက်ခဲ့တဲ့အပန်းဖြေနေရာတွေထဲမှာတကယ့်ကိုအထူးခြားဆုံးနေရာတစ်ခုဖြစ်ပါတယ်ဂျော်ဂျီယာလူမျိုးတွေ Israel လူမျိုးတွေနဲ့ပူးပေါင်းပြီးတော့ Easter group ရဲ့အပန်းဖြေနေရာတစ်ခုဖြစ်ပါတယ်ကမ္ဘာနေရာဆောင်ကလာကြမဲ့ကမ္ဘာလက်ခီးသွားတွေအတွက်ရည်ရွယ်ဆောက်လုပ်ထားတာဖြစ်ပါတယ်တဘာဝအလှနဲ့ဂျော်ဂျီယာလူမျိုးတွေရဲ့အလှတရားတွေကိုကမ္ဘာလှည့်ခီးတွေမြင်နိုင်တွေ့နိုင်ကြမှာဖြစ်ပါတယ်။လူတွေအများကြီးဒီကိုလာကြပြီးတော့ဒီအလှတရားတွေကိုခံစားကြမယ်လို့မျှော်လင့်ပါတယ်
။ဂျော်ဂျီယာနိုင်ငံတောင်ပိုင်းမှာရှိတဲ့ဒီဒေသကိုကမ္ဘာလှည့်ခီးသွားတွေတိတ်မတိကြသေးတဲ့အတွက်အခုလိုထူးခြားတဲ့ဆွဲဆောင်မှုတွေကနေလူတွေပိုတိလာကြလာလည်ကြလိမ့်မယ်လို့သူတို့ကမျှော်လင့်နေကြပါတယ်။တဘာဝပတ်ဝန်းကျင်ကိုမထိခိုက်စေဘဲတာဝန်သိခီးသွွားရတာကိုအလေးထားသူတွေအတွက်ဒီနေရာဟာလာရောက်တဲ့နေရာလို့လည်းခီးသွွားလုပ်ငန်းတိုးတက်အောင်စူးစမ်းနေကြသူတွေကပြောပါရယ်လေပေါ်မှာပြန်နေတယ်လို့ခန်းစားချက်မျိုးဖြစ်စေတဲ့ကြိုတရာကြီးကတော့တဲထိတ်ရင်ဖို့ခီးသွွားခြင်းသူတွေကိုဆွဲဆောင်ထားဖို့ရပါတယ်ဒီတရာကြီးပေါ်ဖျက်ချဖို့အတွက်လက်မှတ်တစ်စောင်ကို American $ လောက်နဲ့ညီများတဲ့ဂျော်ဂျီယာငွေ29 lari ပေးရမှာဖြစ်ပါရယ်ရှင်ကျွန်မဆုမြတ်ပါပါ
ဂျော်ဂျီယာနိုင်ငံကအမှန်ကြိုးတရားအကြောင်းကိုမဆုမြတ်မုံကအတီးသတင်းပတ်ရဲ့ကဘာတလွားခီးသွွားအစီအစဉ်ကနေတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အင်္ဂါညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။ဒီညမှာထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုမနက်ပြန်ပို့တဖူးမနက်ခင်းမှလည်းတလဲပြန်ပြီးထုတ်လွှင့်ပေးမှာဖြစ်ပါတယ်ရှင်။အခုကြံနေသေးတဲ့အချိန်မှာနောက်ဆုံးရသတင်းချင်းချုပ်ကိုကိုစော်ဝင်းလိုင်ကတလဲပြောပြပေးပါမယ်ရှင်။
ရှင်တိုင်းသားလက်နက်ကိုင်ဖွဲ့ KNA ရဲ့တမဟာကိုနယ်မြေဖားကန့်ဒေသမှာတင်းတင်းကနေနေညမြန်မာစစ်တပ်ကလေကြောင်းကဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်အင်္ဂါနေ့ညနေပိုင်းအထိတေဆုံးသူ60ရှိပြီးထိခိုက်ဒဏ်ရာသူ55ရောက်ရှိတဲ့အကြောင်းနဲ့ပျောက်ဆုံးသူတွေလည်းကျန်နေသေးတဲ့အကြောင်းကချင်လူမျိုးရေး KNA ရဲ့သတင်းနဲ့ပြန်ကြားရေးတာဝန်ခံဘုံမူဂျီနော်ဗူက VOA ကိုပြောပါရခင်ဗျာကချင်ပြည်နယ်ဖားကန့်ဒေသမှာအနည်းဆုံးလူ50တဲ့မနေ့တေဆုံးခဲ့အောင်စစ်တပ်ကလေကြောင်းကနေတင်းတင်းကနေနေကတိုက်ခတ်ခဲ့တာဟာလူသားမျိုးနွယ်အပေါ်ကျွလွန်တဲ့ရာဇဝမှုမြောက်ပြီးအပြည်ပြည်ဆိုင်ရာတရားရုံးလွှဲတင်တယ်လို့လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ Human Rights Watch ကအင်္ဂါနေ့ကပြောလိုက်ပါတယ် Human Rights Watch ရဲ့သူတေတီမန်နီမောင်ကအခုလိုပြောကြားလိုက်တာဖြစ်ပါတယ်ဒါအပြင်ကုလသမဂ္ဂလူညုံရေးကောင်စီအနေနဲ့လည်းလက်ရှိတဲ့ပုံမလှုပ်ဆောင်ဖို့လိုအပ်တယ်လို့သူကပြောပါတယ်မြန်မာအတိုက်ခံတွေကိုအာဆီယံဘက်ကတရားဝင်အသိအမှတ်ပြုဆက်ဆံဖို့နဲ့မြန်မာနိုင်ငံကိုအာဆီယံအဖွဲ့ဝင်အဖြစ်ကရပ်ဆိုင်းရေးကိစ္စတွေကိုဂျာတာပရိနဲ့အင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာကျင်းပမယ်အထူးအစည်းအဝေးအတွင်းဆွေးနွေးနိုင်တဲ့အကြောင်းမြန်မာအရေးကျွမ်းကျင်သူထိုင်းတန်ရာရှိဟောင်းကော့ဆက်ချူတီကူကထိုင်းနိုင်ငံ PBS သတင်းဌာနကိုပြောဆိုလိုက်ပါတယ်ဒီချိန်ထဲမှာပဲအာဆီယံအနေနဲ့မြန်မာနိုင်ငံကအမျိုးမျိုးသောအကြက်တဲတွေကိုဖြည့်ရှင်းဖို့အတွက်အလုံးမဖြစ်တဲ့ပုံသဘောတူညီချက်၅ရပ်အစားတိကျခိုင်မာတဲ့လုပ်ငန်းအစီအစဉ်တရက်နဲ့အစားထိုးလှုပ်ဆောင်တဲ့ကြောင်းအာဆီယံကောင်းဆောင်နေထိုင်မနေ့အောက်တိုဘာလ24ရက်နေ့မှာအရက်ဖက်လူလူအဖွဲ့အစည်း459ဖွဲ့ကပြည်ပို့တဲ့ပူးတွက်စာထဲမှာတောင်းဆိုထားပါတယ်ခင်ဗျာ
အင်္ဂါညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုစော်ဝင်းလိုင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကအလိမ်မာဖြစ်ပါတယ်ဆပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျွန်ဝေါ်ကာနဲ့PJ Elliot တို့ဖြစ်ပါတယ်ရှင်ကျမကစုမမဒီညအစီအစဉ်တွေကိုအစီအစဉ်မှုဖြစ်တာဝယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အတန်လွင့်အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတလှည့်ပြန်ပြီးတော့ထုတ်လွှင့်ပေးမှာမို့ဆောင်မြန်းနားဆင်နိုင်ပါတယ် VOA ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းပါဘေးပရန်ဝေးကွာလို့လိုတဲ့ဆန္ဒတွေပြကြပါစီရှင်
This program has come to you from the Voice of America, Washington.